Welcome to the Voice of America in Burmese.
Mingla nya ni khema to ta shin mya shin American pi rong so myo raw Washington DC ga ne VOA Myanmar bai season ye 2015 khu ne November 16 ye tanin la ne nya ne khin 6 na ya ne 9 na ye di season rwe go line to meter 1925 ro ga ne tai yai chou rin ni ba ba shin ကျမနန်းလာပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြထွေးပါပြည်သူနိုင်ငံတော်မှာအစ္စလာမစ်အဆုံရောက်တွေရှိနိုင်တယ်လို့တန်တရားရှိတဲ့နေရာပေါင်း150ကျော်ကိုပြည်သူရဲတပ်ဖွဲ့တွေကဝင်ရောက်စီးနှင်းရှာဖွေခဲ့တယ်လို့ပြည်သူဝန်ကြီးချုပ်မန်နျူအယ်ဗဲလ်စ်ကပြောပါတယ်အခုလိုမျိုးအကြမ်းဖက်တိုက်ခိုက်မှုတွေကိုလိုက်လံနှိမ်နင်းတာမှာပြည်သူကိုအကူအညီပေးသွားမယ်လို့အမေရိကန်သမ္မတကလည်းအခိုင်အမာပြောပါတယ်မြန်မာနိုင်ငံမှာတော့ရန်နာထားတဲ့လွှတ်တော်အစည်းအဝေးတွေဒီကနေ့ပြန်လည်စတင်တာမှာလွတ်တော်တဲ့အကူပြောက်အစင်ချုံးမွေစီစေရနာထားဆောင်ရွက်သွားကြဖို့ပြည်သူလွတ်တော်ဥက္ကဋ္ဌသူရဦးရှိမန်းကလွတ်တော်မတ်တွေကိုတိုက်တွန်းပါတယ်ဒီလိုမျိုးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ချင်နိုင်တဲ့အထူးပြောပြပေးပါမယ်ရှင
်ကောင်းပါပါရှင်ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာနှစ်ရက်တာကျင်းပမဲ့23ကြိမ်မြောက်အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံအကြိုအဖြစ်လုံခြုံရေးထူးစီစဉ်ရတဲ့စီမံဆောင်ရွက်နေတဲ့အကြောင်းမနီလာမြို့ရဲ့အရေးချုပ်ဝီဘင်မေယာကခုလိုပြောပါတယ
် We have the National Intelligence Fusion Center in this security task force
အပြည့်စုံကိုတော့နောက်ပိုင်းမှာတင်ဆက်ပေးမှာပါ။ဒါအပြင်မြန်မာစစ်တပ်ဘက်ကထိုးစစ်တွေဆက်တိုက်ဆင်နွှဲနေတာကြောင့်တိုင်းရင်းသားဒေသဖက်ကနောက်ဆုံးရအခြေအနေတွေကိုလည်းတင်ပြသွားမယ်အပြင်ကာကွယ်ရေးဦးစီးချုပ်ရဲ့တပ်ပုံကိုအင်တာနက်လူမှုကွန်ရက်မှာတင်လို့ဖမ်းဆီးခံထားရတဲ့မချောစန်နီထွန်းကိုရုံးထုတ်တဲ့သတင်းတွေကိုလည်းကြားရဖို့ရှိပါတယ်။ရွေးကောက်ပွဲထူးစီစဉ်မြစ်တိုးချဲ့ထုတ်လွှင့်တဲ့ဒုတိယပိုင်းနိုင်ဝဲမှာတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့အစီအစဉ်တွေကိုတင်ဆက်သွားမှာပါ။ခုရင်ဆုံးတော့တင်လာနေနောက်ဆုံးရသတင်းတွေကိုမခင်ဖြူထွေးနဲ့မအင်ဂျင်နိုင်တို့ကပြောပြပေးပါအောင်ရှင်
။ပြည်သူနိုင်ငံတော်မှာအစ္စလာမစ်အဆုံရောက်တွေရှိနိုင်တယ်လို့တန်တရားရှိတဲ့နေရာပေါင်း150ကျော်ကိုပြည်သူရဲတပ်ဖွဲ့တွေကဝင်ရောက်စီးနှင်းရှာဖွေခဲ့တယ်လို့ပြည်သူဝန်ကြီးချုပ်မန်နျူအယ်ဗဲလ်ကဒီကနေ့ပြောပါရယ်။ Toulouse, Grenoble, Dumont, Lyonnais, Paris, Mulhouse,ဘိုဘင်းဒီအရက်တို့မှာတင်းင်းလာနေအစောပိုင်းတော့ကဝင်ရောက်ရှာဖွေမှုတွေလုပ်ခဲ့တာဖြစ်ပြီးတော့ဒီစင်းနှင်းရှာဖွေမှုတွေအတွင်းမှာလူ၁၀ယောက်ကျော်နဲ့အတူ rocket launcher တစ်ခု AK rifle တစ်လက်နဲ့ကြီးကအင်ဂျီတွေအပါအဝင်လက်နက်အများပြားကိုသိမ်းဆည်းရမိခဲ့ပါတယ်ပြည်သူနိုင်ငံအနေနဲ့ဒီတိုက်ခိုက်ရမယ့်အခြေအနေတချို့ကိုရှောင်ရှားနိုင်ခဲ့ပေမဲ့တိုက်ခိုက်ခံရမယ့်အခြေအနေတချို့ကိုရှောင်ရှားနိုင်ခဲ့ပေမဲ့လာမယ့်ရက်ပိုင်းတွေအတွင်းသတင်းပတ်တွေအတွင်းမှာတော့နောက်ထပ်တိုက်ခိုက်ခံရမှုတွေရှိလာနိုင်တယ်လို့ဝန်ကြီးချုပ် Bell ကပြောပါတယ်ဒီလိုပြောတာဟာလူတွေကိုကြောက်အောင်ချင်းချောက်တာမဟုတ်ပဲအခုအချိန်ဟာအကြမ်းဖက်ချင်းချောက်မှုတွေကြားမှာနေထိုင်နေရတဲ့အချိန်ဖြစ်ပြီးတော့ဒီလိုအခြေအနေအချိန်တော်ကြာဆက်ရှိနိုင်သေးတဲ့အကြောင်းနဲ့ဒီအတွက်နောက်ထပ်တိုက်ခိုက်မှုတွေမဖြစ်အောင်ကာကွယ်ဖို့လိုအပ်တယ်လို့ဝန်ကြီးချုပ်ကပြောပါရယ်။တောက်ချနေတော့ကဒီပါရီမျိုးကနေရာ6ခုမှာလူပေါင်း129ယောက်သေဆုံးပြီးတော့350ကျော်ဒဏ်ရာရခဲ့တဲ့ဒီအကြမ်းဖက်တိုက်ခိုက်ခံရမှုတွေအတွင်းမှာသေဆုံးသွားခဲ့ရသူတွေအတွက်နေတဝက်တာညီသက်ဆူတောင်းမှုတစ်ခုလုပ်ဖို့ပြည်သူနိုင်ငံတော်ဝန်ဒီကနေ့တင်းနာနေမှာပြင်ဆင်နေတဲ့အချိန်ထဲမှာပဲဒီကနေ့ဝင်ရောက်ဆင်းနေမှုတွေနဲ့ဖမ်းဆီးမှုတွေကိုလည်းလုပ်ခဲ့တာပါပြည်သူသမ္မတ Francois Hollande ကလည်းဆိုဘွန်မျိုးမှာလုံမဲ့ညီသက်ဆူတောင်းပွဲကိုတက်ရောက်มาဖြစ်ပါတယ်အခုလိုဒီဆူတောင်းပွဲတွေကိုဥရောပအဖွဲ့ဝင်နိုင်ငံအားလုံးမှာလည်းလှုပ်သွားကြဖို့ဥရောပသမဂ္ဂ EU ကတိုက်တွန်းထားပါတယ်ဘယ်ဂျီယံနိုင်ငံဘရက်ဆယ်မြို့မှာရှိတဲ့မြောက်အတလန်တိတ်စာချုပ်အဖွဲ့နီတိုဌာနချုပ်မှာလည်း10မိနစ်တာညီသက်ဆူတောင်းပွဲလုပ်ဖို့ရှိပါရယ်ရှင်
။ပြီးခဲ့တဲ့တောက်ကြနေ့ကပြင်သစ်နိုင်ငံပါရီမြို့ကိုအကြမ်းဖက်တိုက်ခိုက်သူတွေကိုလိုက်လံနှိမ်နင်းရမှာပြင်သစ်ကိုအကူအညီပေးသွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကအခိုင်အမာပြောပါရယ်။အာရဘစ်ဘာသာစကားနဲ့ Dash လို့ခေါ်တဲ့ IS စစ်သွေးကြွတွေကိုအမြင့်ဖြတ်ရှင်းလင်းရေးကြိုးပမ်းမှုတွေကိုနှစ်ဆတိုးလှုပ်သွားဖို့စီစဉ်ထားတယ်လို့လည်းသမ္မတကပြောပါရယ်။တူရကီနိုင်ငံကမြေထဲပင်လယ်အပန်းဖြေမြို့တစ်မြို့မှာကျင်းပတဲ့ဆက်မှုထိပ်သီးနိုင်ငံ20 G20 အစည်းအဝေးအစမှာတူရကီသမ္မတရာဂျစ်ဒါရက်အာဒူဝမ်နဲ့တနင်္ဂနွေနေ့ကတွေ့ဆုံပြီးတဲ့နောက်မစ္စတာအိုဘားမားကအဲ့ဒီလိုပြောတာပါပြင်သစ်နိုင်ငံနဲ့တသားရဲ့ရက်တည်သွားမယ်ဆိုတာမစ္စတာအိုဘားမားကကတိပြုပြောဆိုသလိုတောက်ကြနေညပါရီမြို့တော်တိုက်ခိုက်မှုကိုလည်းပြစ်တင်ရှုံချပါတယ် G20 ထိပ်သီးအစည်းအဝေးအတွက်သတ်မှတ်ထားတဲ့အစည်းအဝေးအကြောင်းအရာတွေအစည်းအဝေးအကြောင်းအရာတွေဟာနောက်ကိုရောက်သွားပြီး IS အကြမ်းဖက်သမားတွေကိုအရှိန်တိုးမြှင့်တိုက်ခိုက်ရေးကိစ္စကရှေ့တန်းရောက်ခဲ့ပါတယ်။သမ္မတအိုဘားမားဟာအစည်းအဝေးတက်ဖို့မထွက်ခွာခင်လေးမှာအမျိုးသားလုံခြုံရေးဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးထောင်လန်းစုံစမ်းထားတဲ့သတင်းအချက်လက်တွေကိုဆွေးနွေးပြောဆိုခဲ့ပါတယ်ရှင်
။ Syria နိုင်ငံရဲ့လေးနှစ်ကြာပြည်တွင်းစစ်အဆုံးသတ်နိုင်ဖို့မှာပြစ်ခတ်မှုတွေရက်စဲပြီးကုလသမဂ္ဂရဲ့ဂျာဝင်စစ်ဆက်မှုနဲ့ Syria ကိုယ်တိုင်ကဥဆောင်တဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေဖြစ်လာဖို့လိုအပ်နေတယ်ဆိုတာကို American သမ္မတ Barack Obama နဲ့ Russia သမ္မတ Vladimir Putin တို့တနင်္ဂနွေနေ့ကသဘောတူခဲ့ကြတဲ့အကြောင်း American ဆိုရကပြောပါရယ်။ဒ တူရကီနိုင်ငံအန်ဒယ်ယာမြို့မှာကျင်းပနေတဲ့ G20 ဆက်မှုအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးဆွေးနွေးပွဲအပြင်မှာခေါင်းဆောင်တို့ဦးတို့35မိနစ်ကြာတည်တံတွေ့ဆုံခဲ့ကြတာပါ။ဆီးရီးယားရေးနဲ့ပတ်သက်လို့တခြားသောကမ္ဘာအစည်းအဝေးကြီးတွေမှာသူတို့နှစ်ဦးမကြာခဏဆိုသလိုကွဲလွဲမှုတွေရှိခဲ့ရာကဒီဒီချိန်တွေ့ဆုံမှုကတော့အပြုသဘောဆောင်တဲ့ဆွေးနွေးမှုတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတအမီရောကပြောပါရယ်။မစ္စတာပူတင်ရဲ့နိုင်ငံသားရေးရာအကြံပေးယူရီယူရှီကော့ဖ်ကလည်းမစ္စတာပူတင်နဲ့မစ္စတာအိုဘားမားတို့အကြားအတော်လေးအသေးစိတ်ကြတဲ့ဆွေးနွေးမှုတွေရှိခဲ့တဲ့အကြောင်းပြောဆိုပါရယ်။မကြသေးခင်သတင်းပတ်တွေတွင်ဩစတြေးလျနိုင်ငံဗီယက်နာမြို့မှာပြုလုပ်ခဲ့တဲ့ဒီဆွေးနွေးပွဲတွေမှာမစ္စတာပူတင်နဲ့အိုဘားမားတို့အကြားတန်တမာရေးအရာတိုးတက်မှုတွေရှိခဲ့တယ်လို့အင်ဂျီရောရရှိတူကလည်းပြောပါရယ်။ဒီတော့တွင်သမ္မတအိုဘားမားကလည်းစီးရီးယားမှာရှိတဲ့ IS စစ်သွေးကြွချေမှုရေလုပ်ငန်းတွေမှာနိုင်ငံတွေအားလုံးရဲ့ကြိုးပမ်းပါဝင်မှုတွေကိုကြိုဆိုလိုက်ပြီးတော့ IS အဖွဲ့ကိုအဓိကတိုက်ခတ်နေတဲ့ရုရှားရဲ့စီးရီးယားလှုပ်ဆောင်မှုတွေဟာလည်းအရေးပါတဲ့အကြောင်းမှတ်ချက်ပေးပြောခဲ့ပါရယ်ရှင်။
ကျူဘာနိုင်ငံဂွာတနာမိုပင်လယ်အော်ထဲမှာရှိတဲ့အမေရိကန်စစ်အကျဉ်းစခန်းမှာထိမ့်သိမ်းခံခဲ့ရတဲ့ရေမင်နိုင်ငံသား9ဦးကိုအမေရိကန်ပြည်ထောင်စုကနေ RS ဆော်ပါများနိုင်ငံကိုလွှဲပြောင်းပေးရခဲ့ပါတယ်။သူတို့9ဦးကိုအမေရိကန်စစ်အကျဉ်းစခန်းမှာ10နှစ်ကျော်ထိမ့်သိမ်းခဲ့ပေမဲ့ရာဇဝတ်မှုဆွဲချက်တွေတော့မရှိခဲ့ပါဘူး။အခုလိုလွှဲပြောင်းလိုက်တဲ့ရေမင်အကျဉ်းသား9ဦးအပြင်နေရင်းနိုင်ငံပြန်ပို့ဖို့ဒါမှမဟုတ်တတိယနိုင်ငံမှာအခြေချနေထိုင်ဖို့နောက်ကျောင်းလုံခြုံမှုစစ်ဆေးခံထားပြီးသားဖြစ်တဲ့အကျဉ်းသား48ဦးနဲ့ပါဆိုရင်အကျဉ်းစခန်းထဲမှာအကျဉ်းသားဦးရေလျော့နေသွားရမှာအခုဆိုရင်108ဦးပဲရှိပါတော့တယ်။ရေမင်အကျဉ်းသား9ဦးကို2001ခုနှစ်ကပါကစ္စတန်နဲ့အာဖဂန်နစ္စတန်တပ်တွေဖမ်းဆီးခဲ့တာဖြစ်ပြီးနောက်ဆုံးမှာအမေရိကန်ပြည်ထောင်စုကိုလွှဲပြောင်းခဲ့တာပါ။ရေမင်နိုင်ငံမှာဖြစ်နေတဲ့ပဋိပက္ခကြောင့်အမေရိကန်သမ္မတအိုဘားမားအစိုးရအတွက်ရေမင်အကျဉ်းသားတွေကိုသူတို့နေရနိုင်ငံပြန်ပို့ဖို့မဖြစ်နိုင်တဲ့အတွက်အခြားနိုင်ငံတွေအနေနဲ့အကျဉ်းသားတွေကိုလက်ခံဖို့ညှိနှိုင်းဆွေးနွေးနေတာဖြစ်ပါတယ်ရှင်။
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်မြန်မာနိုင်ငံမှာရပ်နားထားတဲ့လွတ်တော်စည်းဝေးတွေကိုဒီကနေ့ပြန်ဆရာမှာလွတ်တော်တဲ့အခုအပြောင်းအစဉ်ပြေချောမွေစီစေတနာထားဆောင်ရွက်သွားကြဖို့ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကလွတ်တော်အမတ်တွေကိုတိုက်တွန်းပါတယ်အစည်းအဝေးကိုဒေါအောင်ဆန်းစုကြည်လည်းတက်ရောက်နေပါတယ်အခုလွတ်တော်စည်းဝေးတွေဟာပြီးခဲ့တဲ့ရွေးကောက်ပွဲရလဒ်တူအရာပေါ်လာမဲ့လွတ်တော်တက်တန်းအသစ်မတိုင်ခင်2010ရွေးကောက်ပွဲအရာဖွဲ့စည်းထားတဲ့လွတ်တော်တွေရဲ့နောက်ဆုံးအစည်းအဝေးပါရွေးကောက်ပွဲရလဒ်တူအရာကတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်တို့မှာအမတ်အရေးအတွက်အများစုနဲ့ပြက်ပြက်သားသားအနိုင်ရထားတဲ့အပြင်တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်အများစုမှလည်းအနိုင်ရပါတယ်အခုရွေးကောက်ပွဲကိုအာအောင်မြင်မြင်နဲ့ချောချောမွေ့မွေ့ကျင်းပနိုင်ခဲ့တဲ့အတွက်သမ္မတဦးသိန်းစိန်ကိုရောဒေါအောင်ဆန်းစုကြည်ကိုပါနိုင်ငံတကာကချီးကျူးဂုဏ်ပြုကြပါတယ်ရွေးကောက်ပွဲပြီးသွားတာတောင်မှပဲလွှတ်တော်ကိုယ်စားလှယ်25ရာခိုင်နှုန်းကိုစစ်တပ်ကယူထားဆဲပါပဲလို့အမေရိကန်သမ္မတရဲ့အမျိုးသားလူကြီးဆိုင်ရာဒုတိယအကြံပေးပုဂ္ဂိုလ်ဘန်ရိုးစ်ကတာတာဘီနေတို့ကပြောပါတယ်မြန်မာနိုင်ငံမှာအရက်သားအုပ်ချုပ်ရေးကိုအပြည့်အဝအသွင်ကူးပြောင်းဖို့ရာအခြေခံဥပဒေပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တစ်ခုလိုအပ်တယ်ဆိုတာလွန်ခဲ့တဲ့နှစ်တွေအတွင်းတသမှတ်တည်းပြောထားပါတယ်လို့ဘန်ရိုးစ်ကပြောပါတယ်။ဒေါန်ဆန်းစုကြည်ကိုယ်တိုင်ကတော့ရွေးကောက်ပွဲလုပ်ငန်းစဉ်တွေမပြီးသေးတာကြောင့် NLD ပါတီဝင်တွေနဲ့ပါတီကိုထောက်ခံသူတွေအနေနဲ့ကိုကိုကိုထိန်းချုပ်ပြီးလာမဲ့သတင်းပတ်တွေအတွင်းလှတွေအတွင်းမှာဘယ်လိုလှုံ့ဆော်မှုမျိုးမဆိုပေါ်ပေါက်လာရင်ထိနေသိသိရှောင်ရှားကြဖို့တတိပေးထားပါတယ်။အစိုးရတစ်ဖွဲ့စည်းပြီးတဲ့နောက် NLD အနေနဲ့ပြည်ပြင်ပြောင်းလဲရေးဆိုင်ရာရှင်းလင်းတိကျတဲ့အချိန်စရာကိုချပြသွားမယ်လို့လည်းဒေါန်ဆန်းစုကြည်ကပြောထားပါတယ်ရှင်။
နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကအစိုးရအသစ်ဖွဲ့စည်းနိုင်ရေးပြင်ဆင်တဲ့အနေနဲ့အာဏာကိုနှစ်ပေါင်းများစွာထိန်းချုပ်ထားတဲ့စစ်ဘုတ်ချုပ်တွေနဲ့တွေ့ဆုံဆွေးနွေးဖို့ကမ်းလှမ်းခဲ့ပါတယ်တနင်္ဂနွေနေ့ကနေပြည်တော်လွှတ်တော်မှာပြည်ထောင်စုလွှတ်တော်နိုင်ကဘိုးချုပ်ကြီးဟောင်းသူရဦးရွှေမန်းနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံခဲ့ပါတယ် NLD အပြတ်အသတ်နိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုသူရဦးရွှေမန်းလက်ခံခဲ့တဲ့အတွက်လဲဒေါအောင်ဆန်းစုကြည်ကသူ့ကိုဂုဏ်ပြုစကားပြောဆိုခဲ့တဲ့အကြောင်းဦးရွှေမန်းကပြောပါတယ်လွန်ခဲ့တဲ့လအနည်းငယ်ကလက်ရှိအာဏာရကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ခေါင်းဆောင်နေရာကနေသူရဦးရွှေမန်းအတင်းအဓမ္မဖယ်ရှားခံခဲ့ရတာပါနောက်ဆုံးထွက်လာတဲ့ရွေးကောက်ပွဲရလဲ့အရာ NLD အနေနဲ့လွတ်တော်နေရလုံးနေရစုစုပေါင်းရဲ့80ရာခိုင်နှုန်းကျော်အနိုင်ရထားတာကြောင့်သမရရွေးချယ်တင်မြှောက်ခွင့်ရရှိသွားပြီဖြစ်ပါတယ်
ပြည်ထောင်နိုင်ငံပါရီမြို့ကိုကျင်းပတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ဖိလစ်ပိုင်နိုင်ငံကအင်ရှင်ဖြစ်တဲ့လက်ခံကျင်းပတဲ့အာရှပစိဖိတ်အဖက်ထိပ်သီးအစည်းအဝေးအတွက်လုံခြုံရေးကိုအကျူလေးထားဆောင်ရွက်နေတယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးဗိုတေရီယာဂက်စမန်ကပြောပါရယ်ကျင်းပတိုက်ခိုက်ခံရနိုင်တယ်ဆိုပြီးထွက်ထားတဲ့သတင်းတွေအပေါ်အသေးအချာဆန်းစစ်နေတဲ့အကြောင်းအခုထိသိထားရသလောက်အကြမ်းဖက်မှုဖြစ်နိုင်တာမျိုးမတွေ့ရသေးပါဘူးလို့မနီလာမြို့တော်ရဲချုပ်ဝီလ်ဘန်မေယာကပြောပါရယ်လုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲအဖက်ထိပ်သီးအစည်းအဝေးကိုစတင်သူတွေကဆန္ဒပြဖို့စီစဉ်နေပါရယ်ဖိလစ်ပိုင်ရဲတပ်ဖွဲ့အနေနဲ့ဆန္ဒပြသူတွေရဲ့သဘောထားနိုင်ငံသားတိုင်းရဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တို့ကိုအတိအမှတ်ပြုပြီးသူတို့ရဲ့အခွင့်အရေးကိုပိတ်ပင်တာမျိုးမလုပ်ပါဘူးလို့ရဲချုပ်မေယာကပြောပါရယ်အေပက်ဖွဲ့ဟာဖိလစ်ပိုင်နိုင်ငံအပါအဝင်ဖွံ့ဖြိုးဆဲနိုင်ငံတွေအပေါ်ဒဏ်ထူညီများမှုမရှိဘဲဆင်းရဲတွင်ပုံနှက်စေတဲ့ဖွံ့ဖြိုးမှုပို့ပြီးတော့နှိမ့်ကျစေတဲ့နိုင်ငံရေးအရာဖိနှိပ်မှုတွေပိုတိုးစေတဲ့ဆိုပြီးတော့ကန့်ကွက်သူတွေကဆန္ဒပြနေကြတာဖြစ်ပါရဲ့ရှင်
တနင်္လာနေ့ညနေခင်းထိပ်တန်းရောက်တဲ့တွင်ကိုမခင်ပြွထွင်းနဲ့မအင်ဂျင်နိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါရဲ့ရှင်ခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားမှာပါဖိလစ်ပိုင်နိုင်ငံမနီလာမြို့မှာနိုဝင်ဘာ18နဲ့19နှစ်ရက်တာကျင်းပမယ့်23ချိန်မြောက်အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံအကျိုးအဖြစ်လုံခြုံရေးအထူးအစီအစဉ်တွေနဲ့စီမံဆောင်ရွက်နေပါတယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီး Voltari Kazim ကပြောဆိုလိုက်ပါတယ်မနီလာမြို့ရဲချုပ်ကလည်းလုံခြုံရေးအတွက်24နာရီအလုပ်လုပ်နေပြီးအကြမ်းဖက်နိုင်နေရေးအဖွဲ့နဲ့တခြားအထူးတပ်ဖွဲ့တွေကိုလေအစင်တင်ချထားတာကိုဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုရတဲ့မနီလာမြို့ကိုရောက်နေတဲ့ဒေါခင်ဆိုဝင်းကအခုလိုသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ပြင်သစ်နိုင်ငံပဲရစ်မြို့တော်မှာလူ120ကျော်တေဆုံးခဲ့ရတဲ့အထိအကြမ်းဖက်တိုက်ခိုက်ခံခဲ့ရတာကြောင့်အေပက်ညီလာခံကိုအင်ရှင်ဖြစ်လက်ခံကျင်းပပေးမဲ့ဖိလစ်ပိုင်နိုင်ငံအနေနဲ့လုံခြုံရေးအတွက်အထူးအလေးထားဆောင်ရွက်နေပါတယ်လို့ကာကွယ်ရေးဝန်ကြီးဂတ်စမန်ကပြောဆိုလိုက်ပါတယ်။လူမျိုးရေးအတွက်အဖက်ဖက်ကမလစ်ဟင်းရအောင်အတက်နိုင်ဆုံးပြင်ဆင်ထားတဲ့အကြောင်းဖိလစ်ပိုင်သမ္မတရုံးကဒီကနေ့သတင်းထုတ်ပြန်လိုက်တာပါလွန်လွန်စေလူမျိုးရေးအစီအမံအနေနဲ့ပတ်သက်လို့ကြေညာအားရတယ်လို့လည်းဖော်ပြထားပါတယ်ဒါပေမဲ့လည်းပဲရစ်မြို့တိုက်ခိုက်ခံခဲ့ရတဲ့ကြေရက်ကြောင့်အကြမ်းဖက်တိုက်ခိုက်မဲ့အန္တရာယ်ရှိနိုင်တယ်ဆိုတဲ့စိုးရိမ်ညီတာတွေနဲ့ပတ်သက်လို့မနီလာမြို့ရဲ့ရဲချုပ်ဝီဘန်မီယာကတော့အခုလိုပြောပါတယ
် We are verifying those reports we have intelligence units on the ground we have the
ဒီလိုအကြမ်းဖက်တိုက်ခိုက်နိုင်တယ်ဆိုတဲ့သတင်းကိုကျွန်တော်တို့အောက်ခြေအထိတည်တည်ကြာကြာစမ်းစစ်နေပါတယ်တဲ့ကျွန်တော်တို့ရဲ့လူမျိုးရေးအဖွဲ့ထဲမှာ National Intelligence Coordinating Agency အမျိုးသားလူမျိုးရေးပူးပေါင်းညှိနှိုင်းမှု Agency ဆိုပြီးရှိသလိုရဲတပ်ဖွဲ့အင်အားလည်းရှိပါတယ်အခုအထိတွေ့နေမြင်နေရသလောက်အကြမ်းဖက်မှုဖြစ်နိုင်တာမျိုးမတွေ့ရသေးပါဘူးလို့ပြောဆိုသွားတာပါလုံခြုံရေးတည်နေကြကြချထားတဲ့ကြားကပဲအပက်စန့်ကျင်ရေးလှုပ်ရှားသူတချို့ကလည်းဆန္ဒပြကြဖို့စိုင်းပြင်းနေတာနဲ့ပတ်သက်လို့လေရဲချုပ်ဝီဘန်မီယာကအခုလိုပြောပါတယ
် As we have always emphasized the Philippine National Police or the Security Task Force recognizes they are
ကျွန်တော်တို့အမြဲတမ်းယူဆိုင်ပြီးပြောနေတယ်လို့ပါပဲဖိလစ်ပိုင်ရဲတပ်ဖွဲ့အနေနဲ့ဆန္ဒပြသူတွေရဲ့သဘောထားကိုအတိအမှတ်ပြုပါတယ်နိုင်ငံသားတိုင်းရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအတိအမှတ်ပြုပါတယ်သူတို့တွေရဲ့အခွင့်အရေးကိုပိတ်ပင်တာမျိုးမလုပ်ပါဘူးလို့ပြောဆိုသွားတာပါ APEC အဖွဲ့ကြီးဟာဖိလစ်ပိုင်ပါဝင်ဖွံ့ဖြိုးဆဲနိုင်ငံတွေပေါ်ဒဏ်တူညီမျှမှုမရှိဘဲစီးရဲရင်းပိုနေစေတယ်ဖွံ့ဖြိုးမှုပိုပြီးနှိမ့်ကျစေတယ်နိုင်ငံရေးအရာဖိနှိပ်မှုတွေပိုတိုးစေတယ်ဆိုပြီးကန့်ကွက်တဲ့လှုပ်ရှားသူတွေကဆန္ဒပြနေကြတာဖြစ်ပါတယ်အရေးပေါ်အခြေအနေလုံခြုံရေးအတွက်ကြိုတင်လေ့ကျင့်ထားပြီးအကြမ်းဖက်နှိမ်နင်းရေးအဖွဲ့နဲ့တခြားအထူးတပ်ဖွဲ့တွေကိုလည်းအစင်းနဲ့တာဝန်ချထားတဲ့အကြောင်းကိုလည်းရဲချုပ်ဝီဘန်မီယာကအခုလိုပြောပါသေးတယ
် On the particular situation the appropriate response of the Philippine National Police and of course the task force is composed of 20 government agencies
အကြမ်းဖက်စုံပြားဖြစ်လာခဲ့ရင်လေဖြစ်ပေါ်လာတဲ့ကိစ္စပေါ်မှာမူတည်ပြီးဖိလစ်ပိုင်ရဲတပ်ဖွဲ့အနေနဲ့ကင်တယ်ဖြည့်ရှင်းသွားမယ်လို့ပြောဆိုသွားတာပါအထူးတပ်ဖွဲ့တွေလည်းဖွဲ့စည်းထားပြီးတော့အဲ့ဒီထဲမှာအစိုးရဌာနပေါင်း20ပါဝင်တယ်လို့လည်းဆိုပါတယ်ဖိလစ်ပိုင်စစ်တပ်နိုင်ငံညာရေးဝန်ကြီးဌာနလူဝင်မှုကြီးကြပ်ရေးပြည်လဲရေးကြောင်းထိန်းသိမ်းရေးစတဲ့ဌာနတွေလည်းပါဝင်တယ်လို့ပြောပြသွားတာပါအမေရိကန်ပြည်ထောင်စုတရုတ်ဂျပန်နဲ့တခြားနိုင်ငံပေါင်း18နိုင်ငံကနိုင်ငံခေါင်းဆောင်တွေတက်ရောက်ကြမယ်ဒီ23ချိန်မြောက်အပက်ထိပ်သီးညီလာခံကြီးလုံခြုံရေးအတွက်အင်ရှင်ဖိလစ်ပိုင်အစိုးရကအစွမ်းကုန်စီမံနေတဲ့အကြောင်းကိုဖိလစ်ပိုင်သမ္မတရုံးကသတင်းထုတ်ပြန်ထားတာဖြစ်ပါတယ်ရှင
်။ရရှိဆူရရဲ့လက်ကျန်တက်တန်းလိလတာကာလအတွင်း ီသူတွေအတွက်အကောင်းဆုံးဘာတွေများလှုပ်ဆောင်ပေးသွားနိုင်မယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါတယ်လေ။လက်ရှိအစိုးရကိုတက်တမ်းမကုန်ခင်ဘာတွေများလှုပ်ဆောင်ပေးစီလိုပါတယ်ဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ်1239382999လေးကိုဆက်သွယ်ပြီးဖုန်းနံပါတ်ချုပ်တင်ပေးပို့ထားပါ။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းကိုဆွေးနွေးချင်တာကိုအီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
မနက်ဖြန်အင်္ဂါနေ့ည9နာရီတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့တိုင်းရင်းသားဒေသဖက်ကတိုက်ပွဲသတင်းဖက်အလဲပေးပါအောင်မယ်။ရွေးကောက်ပွဲကာလမှာအတော်အသင့်ငြိမ်သက်နေခဲ့တဲ့ကချင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ကချင်လက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေတကြောပြန်ပြန်လည်ဖြစ်ပွားနေပါရယ်။ကချင်ပြည်နယ်မိုးညင်းမြို့အနီးမှာအစိုးရတပ်နဲ့ကချင်တပ်အကြားတိုက်ပွဲတွေပြင်းထန်နေပြီးဒီကနေ့နေ့ခင်းဖက်မှာတော့အစိုးရဖက်ကလေကြောင်းကရဟတ်ရင်နဲ့အနည်းဆုံး3ချိန်တိုက်ခတ်ခဲ့တာပါ။ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးဘာကြောင့်တိုက်ခိုက်တယ်ဆိုတာတိတိကျကျမသိရသေးသလိုနှစ်ဖက်တပ်တွေအကြားမှာတော့ညီနိုင်တာတွေမရှိသေးတဲ့အကြောင်း VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကအခုလိုသတင်းပေးပို့ထားပါရယ်
။ဟုတ်ကဲ့မွန်းညင်းဒေသအတွင်းဖြစ်ပွားတဲ့တိုက်ပွဲကတော့တနင်္ဂနွေနေ့နေကင်းပိုင်းလောက်ကစတင်ခဲ့ပြီးမင်းညတညာလုံးလိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ရာကဒီနေ့နေကင်းပိုင်းမှာတော့လေကြောင်းကပါပစ်ခတ်တိုက်ခိုက်လာတာဖြစ်ပါလေ။ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုမွန်းညင်းမျိုးကန်တယောက်ကအခုလိုပြောပါရတဲ့။
ဘာရောဖြစ်နေအောင်ခုနကမကြတော့မကြသေးပါဘူးဟိုလောက်တော့ဟာစကီနဲ့ဆေးလာဝိုင်းမှမှပြစ်သွားတယ်ဟိုဒီပဲအဲ့ဒီအရှိတောင်မဲ့ပါပါနည်းနည်းတော့လမ်းမှာဖြစ်တော့တော့ဟိုဇေးရနေနေမြင်ရတယ်အဲ့ဒီဟိုတောင်မို့အဲ့ဒီဟာစကီနဲ့လာပြစ်တဲ့ဥစ္စာတွေအမြင်နေရဒီကနေဇေးရနေကြည့်နော်မြင်နေရအဲ့ဒီတောင်မို့ကျွန်တော်ဇေးရတော့တောင်ကပင်ရနားလေးမှာဆိုအာဒါဆိုအပေါ်ကနေကြည့်နော်မြင်တော့မြင်ရပဲလို့ဆိုတော့ဟုတ်တယ်တနည်းနည်းနည်းလေးမှာဆက်ကြတာဒီပါဒီအဲ့ဒါဒီကနေအဲ့တနက်ဆန်ကတောင်းလျှောက်ကြားနေရပဲကျွန်တော်တို့ဇေးရနေရောအညာပိုင်းဆိုတော့တီးတီးခုနောင်ကဆိုလို့ရှိရင်တော့အဲ့ဒီအာစီနစီနဲ့လာတဲ့ခါကျတော့အာစီနစီကအဲ့တည်းပါလို့ဒီကြီးရဲ့တုံနိုင်ပါလေကျွန်တော်တော့ကြားနေတာဒီကနေအလောက်တော့ကြားရ
ပထမအကြိမ်လေကြောင်းတိုက်ခိုက်တာကတော့နေကင်းတနားရီလောက်ကဖြစ်ပြီးအနည်းဆုံးဘုံးရှစ်လုံးလောက်ချခဲ့ကြောင်းပြောပါတယ်ညနေ3နာရီခွဲမှာဒုတိယအကြိမ်ဖြစ်ရဟတ်ရင်နှစ်ဆင်းနဲ့ထပ်မံတိုက်ခိုက်ခဲ့ပြီးဘုံးအလုံး20လောက်ထပ်မံကျဲချခဲ့ပါတယ်ညနေ9နာရီဝန်းကျင်မှာတော့တိုက်လေရင်နှစ်ဆင်းနဲ့ထပ်မံတိုက်ခိုက်ခဲ့တယ်လို့ဒေသခံတအူးကပြောပါတယ
်တနားရီလောက်ကတကြိမ်အခုတတိယအကြိမ်ပေါ့အခုရောဆိုရင်အဲ့မှာကျင်ကဟတ်စကီးနဲ့ဆင်းနေလာတာကွာဒုတိယကျင်ကဟတ်စကီးနဲ့ဆင်းနေပါမယ်အခုကျင်ကတော့လေရင်နဲ့လာတိုက်ကြဗျလေရင်ကတော့ကျွန်တော်တို့အထင်ကတော့တိုက်လေရင်ထင်တာဗျကျွန်တော်တို့နှစ်စီးလာတယ်အခုလည်းချသွားပြီဘုံကျွန်တော်လေရင်တော့မြင်ရဗျလေရင်ဝင်နေတာကောင်းဝင်ပါဆိုမြင်ရတယ်ကျွန်တော်တို့မိုးကြီးကပြုံးလို့မြင်ရတယ်ဗျဘုံကွဲတော့မမြင်ဘူးကွာကျွန်တော်တို့ကတောင်ကွဲနေတော့လည်းမမြင်ရဘူးဘုံချပဲမြင်ရတာ
တိုက်ပွဲဖြစ်ပေါ်တဲ့နေရာဟာမိုးကြီးမြို့အရှိတောင်ဘက်၄မိုင်ကျော်အကွာလောက်မှာဖြစ်တယ်လို့လေဒေသခံတွေကပြောပါတယ်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်ပြီးအစိုးရနဲ့ကချင်တပ်ဖွဲ့အကြားညှိနှိုင်းဆောင်ရွက်တာတွေမရှိသေးဘူးလို့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဦးလာနန်ကပြောပါတယ
်။ဆယ်လေးရက်တည်းကတော့စပြီးတော့သူတို့ဟိုဇွန်ရက်စခန်းငယ်တွေကိုဝင်သိမ်းတယ်။အဲမနေ့ကတော့သူတို့ပြင်းပြထန်ထန်လုပ်တယ်။ဒီနေ့ကတော့သူတို့လေရင်အပါပေါ့နော်။လေချောင်းကနေပြီးတော့ဝင်ရောက်တိုက်ခိုက်တာမျိုးသူတို့လုပ်နေကြတယ်။ဒါပြင်းပြထန်ထန်ဖြစ်စဉ်လုပ်တဲ့သဘောပါ။ဒီကိစ္စပေါ်မှာနှစ်ဖက်ဟိုဆက်တယ်ပြုတ်ပြီးတော့ဟိုပြောဆိုနေကြတာမျိုးတော့မရှိသေးဘူးခင်ဗျအခုတိတိဘာမှဟိုအမြင်လောက်တာတော့မရှိသေးဘူ
းဒီတိုက်ပွဲဖြစ်ပွားရတဲ့အကြောင်းရင်းပေါ်မှာတော့ကချင်တပ်ဖွဲ့ဘက်ကအခုလိုတုံ့တက်ပြောဆိုပါတဲ့
နောက်ပိုင်းနဲ့စစ်ဌာနချုပ်တိုင်းဘဝနေပြီးတော့တပြေးပေးလာတာတခုရှိတယ်ခင်ဗျအဲနော်ဘာလ73ရက်နေ့ညမှာစင်ဘူမှာရှိတဲ့ခလာရ141ပိုင်းရင်ဌာနချုပ်ကို GA ဘက်ကနေပြီးတော့ဖွဲ့ဝင်5ဦးကလာပြီးတော့ပြစ်ခတ်ပါတယ်ဆိုပြီးတော့အပြစ်တင်ကျိုးဆိုတာမျိုးရှိတယ်ခင်ဗျအမှန်ကြေတော့အဲ့မှာကျွန်တော်တက်ကလည်းစိုက်ဖွဲ့တယ်ဟိုတော့ပြောမှမရှိဘူးခင်ဗျာစင်ပေါ်မျိုးထဲမှာအဲ့ဒါကိုမရှိတဲ့မဖြစ်တဲ့စစ်တင်တစ်ခုကိုသူတို့တိုက်ဖွဲ့အတုအတွင်တရားသူတို့ဖန်တီးတယ်ဖန်တီးပြီးတော့ဆယ်လေးရက်နဲ့စပြီးတော့ဒီမုံညင်းဘက်မှာရှိတဲ့ကျွန်ရဲ့ရှေ့တန်းဆန်းတို့သူတို့ဟိုထူးစစ်ဆင်လာတယ်ခင်ဗျာအဓိကတော့ဟိုတတ်မှာရှင်ကိုသူတို့ဘက်တိတ်ပြီးတော့ဒီအမြင့်ပြတ်ရှင်းလင်းရှင်းတဲ့သဘောပါအဲ့ကြောင့်သူတို့စစ်စင်ရေလုတယ်လို့ကျွန်တော်နားလည်ထားတယ
်လောလောဆယ်မှာတော့နှစ်ဖက်အထူးခိုက်အကြဆုံးတရင်ကိုမသိရသေးကြောင်းပြောပါတယ်မွန်းညင်းဒေသတိုက်ပွဲနဲ့ပတ်သက်ပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့တစုံတရာဖြေဆိုတာမရှိခဲ့ပါဘူး။ရှမ်းပြည်နယ်တောင်ပိုင်းမိုင်းနောင်မိုင်းရှုကျေးသီးဒေသဘက်မှာလည်းအစိုးရတပ်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းအကြားမှာဒီအပိုင်းအတွင်းတိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားခဲ့တယ်လို့လေကြောင်းကပြစ်ခတ်တိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်။ရှမ်းပြည်နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေမှာတော့ရှမ်းတပ်ဖွဲ့ကလာရောက်တိုက်ခိုက်တာကြောင့်ပြန်လည်တိုက်ခိုက်တာဖြစ်ကြောင်းအစိုးရဘက်ကသတင်းထုတ်ပြန်ထားသလို ရှန်တက်ဖွဲ့ကလည်းသူတို့ဘက်ကတွားရောက်တိုက်ခိုက်တာမရှိကြောင်းညင်းဆိုထားပါတယ
်ကိုမိုးစောမင်းမြန်းတင်ပြသွားတော့ပါရှင်ကချင်ပြည်နယ်ရင်းကတိုင်းရင်းသားတွေကိုတိုက်ပွဲတွေဖြစ်နေချိန်မှာပဲရှမ်းပြည်နယ်ဘက်မှာလည်းမြန်မာစစ်တပ်ဘက်ကထိုးစစ်တွေဆင်နေတဲ့သတင်းကိုဆက်ပြီးတော့တင်ပြပါဦးမယ်2015ရွေးကောက်ပွဲကာလမှာတိုက်ပွဲတွေရာရင်ငြိမ်သက်နေခဲ့တဲ့ရှမ်းပြည်နယ်တောင်ပိုင်းဘက်မှာမြမတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တို့အကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားလာနေပါတယ်။ဒီတိုက်ခိုက်မှုမှာမြမတပ်မတော်ကနေလေကြောင်းအကူသုံးပြီးပစ်ခတ်ခဲ့တယ်လို့မြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကဆွဆွဲပြောဆိုခဲ့ပါတယ်။ဒီလိုဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကြောင့်ဒေသခံ 8,000 နီးပါးဟာစစ်ပေလို့ရဒေသတွေမှာဒုက္ခသည်အဖြစ်တင်းရှောင်နေရသလိုဒီဒုက္ခတွေအရေးကိစ္စကိုနိုင်ငံတကာအပါအဝင်ပြည်ရင်းအစိုးရနဲ့အတိုက်အခံပါတီတွေကလည်းစိတ်ဝင်စားမှုအားနဲ့ပြည်လစ်လျူရှုနေတယ်လို့ရှမ်းလူအခွင့်ရေးအဖွဲ့တာဝန်ရှိသူကပြောဆိုမှုတွေလည်းရှိနေပါတယ်။ဒီအခြေအနေကိုတော့ VOA ထိုင်းခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါရေကောက်ပွဲအလွန်နှစ်ရက်ကတည်းကစတင်ဖြစ်ပွားနေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့နဲ့မြမတပ်မတော်တို့ကြားတိုက်ပွဲဟာအခုဆိုရင်ပုံမူပြင်းထန်လာနေပါတယ်။ဒီကနေ့နေ့လယ်ပိုင်းမှာမြမတပ်မတော်ကနေစစ်လေရင်တွေနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်အခြေပြုရာမိုင်းရှုနယ်မြေတွင်ဒေသတွေကိုပြင်းပြင်းထန်ထန်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ SSPP SSA ပြောရေးဆိုခွင့်ရှိသူပုံမူကြီးဆိုင်းလက်ကအခုလိုပြောပါဗျ။အေ
းဒီနေ့အချိန်ကြီးက10နာရီနောက်ပိုင်းပေါ့နော်။ကျွန်တော်မနေ့10နာရီနောက်ပိုင်းကနေညနေအထိပဲကျွန်တော်အဲ့ဒီဝါဆော့တဝက်ပေါ့အဲ့ဒီမှာတစ်ခါတင်းတင်းထန်ထန်ဖြစ်တော့ဖြစ်ပြီးတော့ဒီကျောင်းကရဟရင်က6စီးလေကျွန်တော်ချက်က3စီးပေါ့နော်ဒလဆပ်ပေါ့နော်အဲ့ဒါတင်းတင်းထန်ထန်လာပြီးတော့ပုံချဲတယ်ဒီကျောင်းကနေပြီးဆက်တနတ်တွေနဲ့ပြစ်တာဒီနေ့တော့ပြင်းထန်ဆုံးပဲနော
်မနေ့ကလည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ကနေမြမတပ်မတော်ကနေခြေကုပ်ရယူထားတဲ့ဝမ်လွေအနီးကလွယ်ဖေးတောင်ကုန်းတစ်ခုကိုတိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့ SSPP နဲ့နှိစက်သူတို့ကပြောပါတယ်ဒီကနေ့ဖြစ်ပွားနေတဲ့ပြစ်ခတ်တိုက်ခိုက်မှုရဲ့ထိခိုက်မှုအခြေအနေကိုတော့အတိမပြုတ်နိုင်သေးပေမဲ့မနေ့ကလွယ်ဖေးတောင်ကုန်းတိုက်ပွဲမှာ SSPP ဘက်ကထိခိုက်မှုရှိခဲ့တယ်လို့မြမတမတော်ဘက်ကတဦးကြဆုံးခဲ့ပြီးလက်နက်တလက်သိမ်းဆည်းရရှိခဲ့တယ်လို့ဘူမူကြီးဆိုင်လကအတိပြုပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့နဲ့12ရက်နေ့ကလည်းမြောက်ပိုင်းရှမ်းပြည်တမတော်အခြေပြုရာဝမ်လွေနဲ့ဝမ်ဆော့ဒေသဘက်ကိုလေကြောင်းကူနဲ့ပြစ်ခတ်တိုက်ခိုက်မှုရှိခဲ့ပေမဲ့ဒီကနေ့မှာအပြင်းထန်ဆုံးထိုးစစ်ဆင်လာခဲ့တယ်လို့လည်းဘူမူကြီးဆိုင်လကပြောပါတယ်တပြည်လုံးတိုင်းနာပြစ်ခတ်တိုက်ခိုက်မှုရစေရေး NCA လက်မှတ်ရေးသူဖို့အစဉ်သင့်မဖြစ်သေးတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ကိုအောက်တိုဘာလ6ရက်နေ့ကနေစပြီးတော့မြမတပ်မတော်ဘက်ကထိုးစစ်ဆင်တိုက်ခိုက်လာခဲ့တာပါအခုလိုနှစ်ဖက်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကြီးသီးမိုင်းရှူးမြို့နယ်တွင်က One Hand One Sword One Lui မိတ်အံအစရှိတဲ့ကြီးရွာကဒေသခံရွာသားတွေဟာစစ်ဘေးလွတ်ရာကိုတင်းရှောင်နေကြရပါတယ်လက်ရှိစစ်ပြေထုတ်ခတ်တဲ့အခြေအနေနဲ့ပတ်သက်လို့စစ်တမ်းကောက်ယူထားတဲ့ရှမ်းလူခွေရေးဖွဲ့ကတာဝန်ရှိသူတို့ဖြစ်သူရိမ့်ခံဖကအခုလိုပြောပါတယ
်။တမရခိုင်ကနေပြီးတော့သူတို့လက်မကြီးနဲ့ပြစ်တယ်နောက်ပြီးတော့နေနေဘုံမှချဲတယ်လေ။ကြီးတက်လေတန်းနဲ့ကနေပြီးတော့ပြင်းထန်တိုက်တယ်လေ။တိုက်တော့ဝဟန်ဆန္ဒချုပ်ပါဝင်တော့မင်းရှူတို့မင်းနောင်တို့ဝင်းကောက်အက်ဆာဆိုရှင်လက်မကြီးတွေကြားတယ်။အခုဆိုရှင်ပြည်သူတို့ရဲ့ဖတ်ပြရတဲ့2000ကျော်ပေါ့နော်။ဆက်ရှိသောဆီထောက်ကျပူထောင်လို့ရှိနေပြီရှင
်။စစ်ပြေဒုက္ခတဲ့တွေအနေနဲ့ကြေးတိမြို့နယ်ထဲကဝန်ဝဖုန်ကြီးကျောင်းမိုင်းရှူးမြို့နယ်ဟိုင်းမာဒုက္ခတဲ့စခန်းမိုင်းရှူးမြို့ကဖုန်ကြီးကျောင်းလဲချမ်းမြို့နယ်လာရှူးမြို့နယ်ဘက်တွေမှာတင်းချောင်နေရတဲ့ဒုက္ခတဲ့အရေအတွက်8000ကျော်ရှိနေတယ်လို့ရှမ်းလူခွေရေးဖွဲ့ကနေစီရင်ပြုစုထားပါတယ်။ရှမ်းမြို့နယ်ဒေသကစစ်ရေးပဋိပက္ခအတွင်ဒုက္ခတဲ့အရေးကိစ္စကိုနိုင်ငံတကာပါဝင်အစိုးရဘက်ကရောအတိုက်ခံပါတီတွေဘက်ကပါစိတ်ဝင်စားမှုအားနည်းပြီးလစ်လူရှုနေတဲ့အခြေအနေမှာရှိနေတယ်လို့ရှမ်းလူခွေရေးဖွဲ့ကတာဝန်ရှိသူတို့ဖြစ်သူရိမ့်ဟန်ဖကအခုလိုပြောပါတယ်
ဒီမော်တီရေကောက်ပွဲချိန်မှာတိုက်ပွဲဖြစ်နေတယ်ပြန်တော့တက်ချိန်လေဆိုရှင်အများပဲရနိုင်ငံတကာကရောခုလက်ရှိဆိုရရောခုနိုင်ရနေတဲ့ NLD ကစတိုက်ပွဲနဲ့ဒီဒီဖြစ်တဲ့ဒုက္ခရောက်နေတဲ့စစ်ပေးဒုက္ခတွေအကြောင်းကိုစိတ်ပြီးတော့ပြောဆိုတာလုံးဝမတွေ့ရဘူးเนาะဒီက election ကြမ်းမပြောတာတွေ့ကြတယ်နိုင်ငံတကာလည်း election ပဲဒီရေကောက်ပွဲကိုပဲဆွေးနွေးကြတယ်ဒီတိုက်ပွဲဖြစ်နေတာကတော့ဒီလူလူဒုက္ခရောက်နေတာကတော့စစ်ပေးဒုက္ခတွေဆောင်းနေချင်ရှိရတယ်လေစိတ်ကိုစားတာနည်းပေါ့နော်နိုင်ငံတကာရောဒီခုလက်ရှိအစိုးရကရောအရေးမထောင်ကျမတို့ CSO CBO တွေလည်းစာရေးတယ်သိဖိတ်လည်းရေးတယ်ဘာလို့ online ဆိုလည်းရေးတယ်လွတ်တော်ဥက္ကဋ္ဌရေးအကုန်ပေါ့နော်ကျမတို့သူ့လည်းလက်မီတော့ရေးပေမဲ့လည်းသူတို့တခုမှသုံးပြမှုလည်းမရှိဘူးလေ
မြောက်ပိုင်းရှမ်းပြည်သမတော်ဟာ2012နှစ်ဦးပိုင်းမှာမြန်မာအစိုးရနဲ့ပြည်နယ်အစ်ပြည်ထောင်စုအစ်အပြည့်ရစာချုပ်ချုပ်ဆိုထားတဲ့ဖွဲ့ဖြစ်ပေမဲ့2015ခုနှစ် NCA အပြည့်ရစာချုပ်ကိုလက်မှတ်ရေးသူဖို့အစဉ်သင့်မဖြစ်သေးကြောင်းထုတ်ပြန်ပြီးနောက်ပိုင်းတိုက်ပွဲတွေစတင်ဖြစ်ပွားလာခဲ့ပါတယ်။နှစ်ဖက်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့လို့ရှမ်းပြည်နယ်မိုင်းရှူးကြေးတီတန်ရံမိုင်းပိုင်မြို့နယ်တွေကတိမ့်နဲ့ချီတဲ့ပြည်သူတွေဟာ2015အထွေထွေရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ဆုံးရှုံးခဲ့တယ်လို့ဒေသခံရွာသား8000နီးပါးဟာ စစ်ပေးသိမ်းဆောင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။နိုင်ကုန်းအိမ်မင်းများတင်ပြသွားတာပါရှင်။ VOA ကနေတနင်္လာနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တော်သားရှင်များရှင်တမတော်ကာကွယ်ရေးဦးစီးချုပ်ရဲ့ဌာပုံကိုအင်တာနက်လူမှုကွန်ရက်မှာတယော်မှုနဲ့ဆွဆွဲဖမ်းဆီးခံထားရသူတွေကိုရုံးထုတ်စစ်ဆေးနေရမှာဒီကနေ့မှာတော့ချစ်သမီးခေါ်မချောစန်နီထွန်းကိုရုံးထုတ်ပြီးတရလူပြတက်တွေတွေကိုစစ်ဆေးခဲ့ပါတယ်တမတော်အရာရှိတွေကတရလူပြတိုင်ကြားထားသူတွေကိုအာမခံမပေးဘဲအကျဉ်းထောင်မှာထိန်းသိမ်းထားပြီးကျန်းမာရေးအခြေအနေပေါ်စိုးရိမ်မှုတွေလည်းရှိနေတာပါရွေးကောက်ပွဲလွန်ကာလလူငယ်ချမ်းသာခွင့်ပေးနိုင်တဲ့ဆိုရဲမျောလင့်ချက်တွေရှိနေပေမဲ့လည်းအခုဖန်စီချုံနှောင်ခံရသူတွေလွတ်မြောက်လာဖို့တော့မျောလင့်ချက်နေတယ်လို့မိသားစုဝင်တွေကပြောပါရယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါရယ်ရှင
်တမတော်ကာခွေရီဦးစီချုံနဲ့တမတော်သားတွေရဲ့ဂုံသိက္ခာညှိုးနှွမ်းစေတဲ့ဆိုရဲဆွဆွဲချက်နဲ့ဒုတိယဘူမှုကြီးကျော်တင်ကတရားလိုပြုပြီးချစ်သမီးခေါ်မတ်ချောစန်နီထွန်းကိုအမှုဖွင့်တိုင်ကြားခဲ့တာဖြစ်ပါတယ်ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးအရဆွဲဆိုတဲ့ပုံမှန်နဲ့ပြမှုဆိုင်ရာဥပဒေပုံမှန်900ဒုနဲ့တရားစွဲဆိုခံထားရတဲ့ချစ်သမီးခေါ်မချောစန်နီထုံကိုဒီကနေ့မှာတော့မအူပင်မြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့တဲ့အခြေအနေတွေကိုတရားလွတ်တော်ရှေ့နေကြီးရောဘတ်ဆန်အောင်ကအခုလိုပြောပါဗျ။
အဲ့တော့အရင်လိုဒုတိယပုံမှုကြီးကျော်တင်ကိုစစ်ဆေးတဲ့အခါမှာတမ်းမရောကာကွယ်ရေး66ကဒီအတွက်ကတော့တမရောကာကွယ်ဦးစီးချုပ်နဲ့တမရောသားတွေကိုသိကအူထိခိုက်လို့လို့ပြောပါတယ်။ပုံမှန်900အတွက်ဘေးဦးစီးချုပ်အတွက်ကိုစားတရားစွဲဆိုခြင်းဖြစ်တယ်လို့ထွက်ဆိုပါတယ်။အဲ့ဒီအတွက်ကျွန်တော်တို့ကပုံမှန်900ဆိုတာပြည်မှုဆိုင်ရာချစ်တုံးကြီးပုံမှန်198အရာကိုစားတရားစွဲဆိုလို့မရတာကိုသိပါသလားဆိုတော့မသိပါဘူးလေ။အဲ့ဒါနဲ့ပဲပေါ့ဗျာကျွန်တော်ကချောစန်တီတုံးကိုပုံမှန်900ဆွဲဆိုတဲ့အမှုမှာတော့ပြည်မှုဆိုင်ရာစစ်တုံးဦးတွေပုံမှန်253ပုံမှန်ခွင့်200ဒီတည့်ရရှင်းလှုပ်ပေးဖို့ကျွန်တော်လျှောက်ထားခဲ့တာလာမယ့်ရုံချိန်24ရက်နေ့မှာအမိန့်ချပေးမယ်လို့ပြောတယ်
တမတော်ကမချသေးခင်ကအစ်စ်ပြောင်းလဲလိုက်တဲ့အစိမ့်နူရောင်ဝတ်စုံသစ်ကိုဝတ်ဆင်ထားတဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့အဝတ်အစားရောင်ကိုအတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်ဝတ်ဆင်ထားတဲ့အဝတ်အစားရောင်နဲ့နှိုင်းယှဉ်ပြီးအင်တာနက်လူမှုကွန်ရက် Facebook စာမျက်နှာမှာတင်ခဲ့တာလို့တမတော်ဘက်ကချစ်သမီးကိုဆွဆွဲတာဖြစ်ပါတယ်။ဆွဲဆိုခံရတဲ့ပုံမှားကအာမခံပေးလို့မရတာကြောင့်ချစ်သမီးခေါ်မချောစန်နီထွန်းဟာမအူပင်အကျဉ်းထောင်မှာတရားရင်ဆိုင်နေစဉ်အချုပ်နဲ့နေထိုင်နေရတာဖြစ်ပါတယ်။အချုပ်ထဲမှာချင်းအောင်သွင်းခွင့်တောင်းထားတာလည်းမရတဲ့အကြောင်းသူမရဲ့ရှင့်နေရောဘတ်ဆောင်းကပြောပါတယ်။ချစ်သမီးနီးတို့တက်မတော်ကိုတယော်မှုနဲ့ဆွဲဆိုထိမ့်သိမ့်ခံထားရသူနောက်တဦးကတော့ကိုပက်ထရစ်ခွန်ဂျယ်လီဖြစ်ပါတယ်။ကိုပက်ထရစ်ခွန်ဂျယ်လီကတော့အင်းစင်အချင်းထောင်မှာချုံနှောင်ခံထားရပြီးအခုတော့ခြေထောက်တွေဖောရောင်ပြီးသွေးတိုးနေတာကြောင့်ထောင်ဆေးရုံမှာကုသမှုခံယူနေရတယ်လို့ဇနီးဖြစ်သူမတ်မေစပယ်ဖြူကပြောပါတယ်။ရွေးကောက်ပွဲလွန်ကာလလူငယ်ချမ်းသာခွင့်အပေါ်မှာမျောလင်းတွေရှိလာပေမဲ့လည်းအခုဖမ်းဆီးခံထားရသူတွေကတော့ပါလာဖို့အလားအလာနည်းတယ်လို့လည်းမတ်မေစပယ်ဖြူကပြောပါတယ
်။လူငယ်ချမ်းသာကတော့အစိုးရအတွက်ခံစားရတယ်။ဟိုအင်းပြည့်ရှိတယ်လို့ကျွန်တော်တို့သိထားပါတယ်ပေါ့။ဒါပေမဲ့အခုကကျွန်တော်အမေကဟိုသူတို့ကလည်းပြောရမယ်ကျွန်တော်အထောက်ပါပဲရှိသေးတယ်ဟော။ဒါအစပြီးတော့အဲ့တော့အကျဉ်းသားဖုတ်ပေးလို့ရှိတယ်။ဒီအစိုးရအတွက်ခံစားချိန်မှာအကယ်၍ဒီကအကျဉ်းသားဟုတ်ကဲ့ဒီလိုရနေတော့လူမျိုးစားတာစီးနေအောင်မှာပါမှာတော့မဟုတ်ဘူး။အဲ့မှာလည်းနိုင်ငံရေးကျင်းသားတွေပေါ့နော်နိုင်ငံရေးကျင်းသားတွေလည်းတက်ပြီးတော့လည်းလှုပ်ဖို့အတွက်ဒီကြောက်ကြရဲပေါ့။အဲ့ဒါဒီရတဲ့နိုင်ငံရေးကျင်းသားတွေလှုပ်ဖို့အတွက်ပေါ့သူတို့ပထမဦးစားပေးနေတဲ့ကျင်းသားတွေဆိုပြီးတဲ့လေအမျိုးသားရဲ့ပုံမှန်လူတို့ကတော့သူတို့ကနိုင်ငံရေးကျင်းသားချင်းနဲ့ပါတယ်မတင်းကြောင်ရှင့
်။ဒါအပြင်အခုချုပ်နှံခံထားရသူတွေအတွက်တရားရုံးထုတ်စစ်ဆေးကြားနာမှုတွေမှာလည်းတရားလိုပြတက်တွေတွေရောက်မလာတာတရလူပြုတ်တိုင်ကြားသူရောက်မလာတာတွေကြောင့်တရားရုံးထုတ်မှုတွေနှောင့်နှေးရတယ်လို့လည်းမိသားစုဝင်တွေကထောက်ပြပြောဆိုကြပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေခင်း7နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းတူ16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်းပါတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့နိုဝင်ဘာလ16ရက်တနင်္လာနေ့ညနေခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့ရော Washington DC ကနေလိုင်းတိုမီတာ25 30နဲ့51တို့ကနေညနေ9နာရီထိတိုက်ရိုက်ထုတ်လင်းပေးနေပါတယ်ဒီကနေ့ဒုတိယပိုင်းမှာနားဆင်ရမှာတော့
ဘာလို့စစ်ပွဲတစ်ခုဖြစ်တယ်ဖြစ်တယ်မှာတကယ်တမ်းကြီးစားတယ်ညပြည်လူတွေပဲဖြစ်တယ်ကြအဲ့တော့အခုချိန်မှာတက်မလို့နေနဲ့ထိုးပြစ်စင်တွေမှုကိုရပ်ဆိုင်
ရှေ့ဆက်ရှစ်မျိုးဆက်တိုင်းရင်သားရဲရတာဝန်ခံကိုမြအေးပါရှင်အပြည့်စုံကိုတော့မကြာခင်တင်ပြသွားမှာပါဒီနောက်မှာတော့ရွေးကောက်ပွဲအပြီးပြန်လဲကျင်းပတဲ့လွတ်တော်အစည်းအဝေးမှာဘလို့အကြောင်းအရာတွေဆွေးနွေးကြသလဲဆိုတဲ့တင်ပြချက်နဲ့ရွေးကောက်ပွဲအထူးစီစဉ်ပြည့်တင်ဆက်တဲ့သွေးဆုံမြင်းမြန်းခါနဲ့တခြားစိတ်ဝင်စားစရာအစီအစဉ်တွေကိုလည်းကြားရဖို့ရှိပါတယ်ခုတော့လွတ်တော်အစည်းအဝေးသတင်းကိုတော့အရင်ဆုံးတင်ပြပါမယ်။ရွေးကောက်ပွဲပြီးပြန်လည်ကျင်းပတဲ့အခုလွတ်တော်အစည်းအဝေးကနေနှောင်လာမဲ့လွတ်တော်အသစ်ကူပြောင်းအဆင်ပြေချောမွေ့စေရေးစေတနာထားဆောင်ရွက်သွားကြဖို့ပြည်သူလွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကလွတ်တော်အမတ်တွေကိုတိုက်တွန်းခဲ့ပါရယ်။အခုကျင်းပတဲ့ပထမအကြိမ်ပြည်သူလွတ်တော်73ကြိမ်မြောက်အစည်းအဝေးဟာလွတ်တော်တင်မခေါ်ယူခင်နောက်ဆုံးကျင်းပတဲ့အစည်းအဝေးပါ။နေပြည်တော်လွတ်တော်မှာတွားရောက်သတင်းယူနေတဲ့ကိုသားညို့ဦးကအခုလိုသတင်းပေးပို့ထားပါရယ်ရှင်။
2010ခုနှစ်ကစတင်ကျင်းပခဲ့တဲ့ဒီလွှတ်တော်သက်တမ်းနောက်ဆုံးအကျော့စည်းဝေးကိုခုဒီကနေ့စတင်ကျင်းပနေပြီဖြစ်ပါတယ်အခုနောက်ဆုံးကြံတဲ့ဒီလွှတ်တော်စည်းဝေးသက်တမ်းအတွင်းမှာတော့ကြာရှိနေတဲ့အစိုးရဘတ်ဂျက်ကိစ္စအပြင်ဒီဥပဒေမူကြမ်းအချို့ကိုသူတို့ဆွေးနွေးသွားဖို့ရှိတယ်လို့သိရပါတယ်ဒါအပြင်လွှတ်တော်ဟောင်းအနေနဲ့လာမယ့်လွှတ်တော်တစ်ကိုကြီးချောချောမွေ့နဲ့ဒီလွှဲပြောင်းပြီးသွားနိုင်ဖို့လည်းဆောင်ရွက်သွားပါမယ်ဆိုပြီးတော့ဒီပြည်သူလွှတ်တော်ဥက္ကဋ္ဌသူရအောင်ရှိမန်းကပြောဆိုသွားပါတယ်
လာမယ့်ဒုတိယကြိမ်လွှတ်တော်အသစ်ဒီပထမကြိမ်တည်းပို၍အရေးသွေးရောအရေးချင်းပါပြည့်စုံပြီးနိုင်ငံတော်နှင့်နိုင်ငံသားများအကျိုးစီးပွားကိုပုံမှန်ဆောင်ရွက်နိုင်စေရန်အတွက်ကျွန်တော်တို့ကလမ်းကင်းဆောင်ရွက်ပေးကြရအောင်ဒါကြောင့်ကုလမများအနေဖြင့်ဆောင်ရွက်ခွင့်ရရှိချိန်ကာလအတွင်းပြည်သူအကျိုးစီးပွားအတွက်စေနာဖြင့်ဝရထားဆောင်ရွက်ကြရအောင်လို့တိုက်တွန်းရင်နှုတ်ခွန်းဆက်တာလိုက်ပါတယ
်ဒီကနေ့နဲ့စနေမှာစတင်ခဲ့တဲ့ပြည်သူ့လွှတ်တော်အစည်းအဝေးအတွက်မှာတော့လွှတ်တော်ကုစလေရီရဲ့ပြည်ပခီးစဉ်နဲ့ပတ်သက်လို့အစီအငံချက်တွေနဲ့ရင်မျိုးဥပဒေပြင်ဆင်ချက်မူကြမ်းပါဝင်ဥပဒေမူကြမ်းချုပ်ကိုဆွေးနွေးအတည်ပြုတာတွေလုပ်ပါတယ်အခုပြုလုပ်တဲ့လွှတ်တော်အစည်းအဝေးအတွက်မှာတော့ပုံမှန်အပြည့်ဆိုလို့ရှိရင်အစိုးရ၃စီးဆိုင်ရာဆွေးနွေးအတည်ပြုပေးရမယ့်အစည်းအဝေးဖြစ်ပါတယ်လွှတ်တော်တစ်အကူပြောင်းကတော့ချေချောမှုဝင်ဖြစ်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြည်သူ့လွှတ်တော်ကုစလေဦးမင်းသူက VOA ကိုပြောပါရယ
်ပုံမှန်အပြင်တော့ဒီလွှတ်တော်ဟာကျွန်တော်တို့ဖြည့်ဆွက်ဘတ်ဂျက်လို့ပြောတဲ့ဒီနှစ်တစ်နှစ်ရဲ့လိုအပ်တဲ့ဟိုတုံးဆွဲဖို့အတွက်ပေါ့လေတက်ဆိုင်ရာစီမံကိန်းတွေဒီအတွက်ကိုဒါလိုတဲ့ငွေတွေပြန်တောင်းနေဆိုတော့ဟိုအပတ်စဉ်ပေါ့လေလွှတ်တော်အပတ်စဉ်ဖြစ်နေတယ်ပုံမှန်အပြင်ဒါပေမဲ့ထူးခြားတာတော့စောစောပြောလို့ပေါ့ဒါပထမအချိန်လွတ်တော်တက်တန်းရဲ့နောက်ဆုံးအစည်းအဝေးဖြစ်တဲ့လာမယ့်အပတ်မှာတော့ဒါဒုတိယကြိမ်တက်တန်းစမယ့်အချိန်ဖြစ်နေတာအဲ့ဒါလေးပါပဲပုံမှန်အဖြစ်တော့ဒါဖြည့်ဆွက်ဘတ်ဂျက်သူပြောတဲ့အားဒီအတွက်ဆွေးနွေးတဲ့လွတ်တော်ပါပဲ
အခုကမူချမ်းက30ကျော်လောက်ကျန်သေးတယ်ပြောတယ်မူချမ်းဥပဒေမူချမ်းနေအဲ့ဒါတွေရောအပြည့်ပြတ်ပါမလား
အဲ့အဲ့လောက်ကတော့ကျွန်တော်တို့မန်းလို့တော့မရနိုင်ဘူးဗျာဒါပေမဲ့ဒီဥစ္စာကိုတော့ဒီဟိုတချို့အမှန်တမ်းဒီခက်နဲ့မညီတဲ့ဥပဒေကြမ်းတွေကြတော့ဒါပြင်ဆင်နိုင်မယ့်အနေအထားမျိုးတွေရှိပါတယ်နောက်တော့လည်းမြန်နိုင်ပါမယ
်နောက်တစ်ခုကတော့အခုကဒါနောက်ဆုံးလွှတ်တော်ဟောင်းအောင်နောက်ဆုံးပေါ့လွှတ်တော်တက်လဲလာမယ်ဆိုတော့အကူပြောင်းတဲ့ပတ်သက်လို့ရောဆွေးနွေးစရာတွေများရှိကြလား
အဲကျွန်တော်အဲ့လောက်တော့မမနိုင်ဘူးဗျာဘာဖြစ်ဆိုတော့ပုံမှန်အဖြစ်တော့ပုံမှန်လွှတ်တော်ဖြစ်နေတဲ့အတွက်လေနော်အဲဒီတော့တော့ကျွန်တော်လည်းမသိနိုင်လက်ရှိလွှတ်တော်ရဲ့နေရာတောင်းဝန်ကဥပဒေပြည်ရေးနဲ့စောစောကဒီဘတ်ဂျက်တွေပြဋ္ဌာန်းပြီးတယ်ဖြည့်ဆွက်ဘတ်ဂျက်တွေပြဋ္ဌာန်းပြီးတယ်ဥပဒေထား
ကျွန်တော်နောက်ဆုံးကွန်မင်းသူကိုတခုလေးကောမန့်မေးခြင်းနဲ့အခုကဘာပြောအမျိုးသားချင်းစီဖွဲ့ချက်ကနိုင်ရပါပါပြီလွတ်တော်ပြောင်းလဲလာတော့မယ်အခုပြောင်းချွတ်ချွတ်မှုမှုဖြစ်မယ်လို့ယူဆလားအခြေအနေမျိုးရှိပါလ
ားဒီလွတ်တော်ရဲ့အနေထားရတော့ဒီတွားမဲ့အနေထားတော့လားချွတ်ချွတ်မှုမှုဖြစ်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်အခုဒီလွတ်တော်ဟောင်းကိုလာမယ့်နှစ်ဇန်နဝါရီလအထိကျင်းပပွဲရှိပြီးတော့လွတ်တော်တစ်ကိုတော့ဖေဖော်ဝါရီလမှာခေါ်ယူဖို့ရှိနေပါတယ်လွတ်တော်တစ်ကပဲသမရသစ်ရွေးချယ်ပြီးတော့ဆူရဖွဲ့ရမှာပါသူတို့ဥရှိမန်းအပါဝင်အခုလွတ်တော်ကိုတက်ရောက်လာတဲ့ကုစလေအများစုကတော့နောင်လွတ်တော်မှာဆက်ပြီးတော့ပါဝင်နိုင်တော့မှာမဟုတ်ဘဲနဲ့ လွှတ်တော်သစ်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်ပြီးအများစုနဲ့ကျင်းပရမယ့်အနေအထားရှိနေပါတယ်။အခုကျင်းပနေတဲ့လွှတ်တော်ကတော့ဒီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်အများစုတယောက်ခွင့်ရနေတာမို့လို့သူတို့အရှိမန်တိုက်တွန်းနေသလိုပဲနောင်လွှတ်တော်သစ်အတွက်ပြင်ဆင်ပေးမှုမှာချောချောမွေ့မွေ့ဖြစ်ပါမလားဆိုတာကတော့ဒီလွှတ်တော်ကနေပြီးတော့ဘယ်လိုမျိုးပူးပေါင်းဆောင်ရွက်နိုင်မလဲဆိုတဲ့ရလဒ်ကိုကြည့်ရမယ့်အနေအထားပါ။လက်ရှိအဖြစ်တော့လွှတ်တော်ဆွေးနွေးမှုခေါင်းစဉ်တွေကြည့်တော့ဒီပုံမှန်လွှတ်တော်တရရဲ့ဆောင်ရွက်ချက်တွေနေပဲရှိနေပါသေးတယ်။ကျွန်တော်တားညူပါနေပြည်တော်ကနေပြီးတော့တင်ပြပို့တာပါ
။ VOA ကနေတင်းလာနေညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းအစီအစဉ်တစ်ခုကိုတင်ဆက်ဖို့ရှိပါတယ်။ဒီအစီအစဉ်ကိုတော့ Internews ရဲ့မန္တလေးအခြေစိုက် News Lab အလုတ်ခွင်သတင်းခန်းကသတင်းထောက်တွေနဲ့အလွတ်တန်းသတင်းထောက်ပေးပို့ထားတဲ့ရွေးကောက်ပွဲသတင်းတွေကိုတင်ဆက်ပေးမှာပါ။ကိုအောင်ရဲမမောင်နဲ့မကေဇူတို့ကတင်ဆက်ထားပါတယ်ရှင်။
ရွှေကောက်ဝဲဗီဇာကာလမှာတက်မတော်အနေနဲ့စစ်ပွဲတွေကိုအချိန်မမြင့်မှုဝါပီသွေးစည်းညီညွတ်ရေးပါတီ UWSA ဝါတက်ဖွဲ့နဲ့အမျိုးသားဒီမိုကရေစီမဟာမိတ်တက်မတော် NDA မိုင်းလောင်အဖွဲ့ကညင်ညာချက်ထုတ်ပြန်ပြီးတော့တောင်းဆိုလိုက်ပါတယ်။အစိုးရအသစ်ကိုအာဏာလွှဲပြောင်းပေးမဲ့ကာလမှာပြည်ပခပိုကြီးထွားလာနေတဲ့နိုင်ငံရေးစစ်ရေးဆုံးဖြတ်ချက်တွေမလုပ်ဖို့ NDA မိုင်းလောင်အဖွဲ့ကအထွေထွေမှုဥကြည်မြင့်ကအခုလိုပြောပါတယ
်။အခုလာမယ့်အစိုးရတည်းအတွက် AASC ချွတ်ချွတ်မောမောနဲ့အာဏာလက်ခံလို့ရအောင်ကျွန်တော်တို့ဒီလိုတိုက်ပွဲစီးတွေတိုက်ပွဲဖြစ်တာမသိတော့ဘူး။ဘာလို့ဒီဖြစ်စီးရဆက်ပြေးမှာအဲဒီတန်းဒီအလုံးဒီလူထုတွေကျူဆူတဲ့မျောမှန်းတဲ့အဲဒီငင်းချင်းနဲ့တန်းဒီကပြုံးပြူးတူးတဲ့ဒီမိုကရေစီလမ်းပေါ်မှာသွားတော့နိုင်အောင်ဆိုဒီနည်းနဲ့ပဲကောင်းတယ်လို့ဒါကြောင့်ဒီလိုတိုက်ရင်းနဲ့ချင်းလို့ပြရဘူး။
အစိုးရတက်မတော်နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPB SSA တို့ကြားရှမ်းပြည်နယ်အလဲပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင်းဒေသခံ1000ကျော်ဟာနေရာစွန့်ခွာပြီးတော့ထွက်ပြေးနေကြရပါတယ်။ SSPB SSA အဖွဲ့ဟာကချင်လွတ်မြောက်ရေးအဖွဲ့ KIO ဝန်ပြည်သစ်ပါတီ NNSP နဲ့ကရင်မျိုးသားတိုးတက်ရေးပါတီ KNPP စတဲ့အဖွဲ့တွေနီးတူနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစရေးမှာအလုံးပေါင်းဝင်မှလက်မှတ်ရေးထိုးမယ်ဆိုပြီးတော့ညင်ညာထားတဲ့အဖွဲ့ဖြစ်ပါတယ်။ပြိပခတွေကိုငင်းငင်းနဲ့နီလနဲ့ဖြစ်ရှင်းမှုတိုင်းသားလက်နက်ကိုင်တွေဘက်ကဆန္ဒရှိနေတာဖြစ်တဲ့အတွက်တိုင်းသားတွေရဲ့နိုင်ငံရေးတောင်းဆိုချက်တွေကိုအစိုးရအနေနဲ့တရားလမ်းတကျနိုင်ငံရေးဆွေးနွေးမှုနီလနဲ့ဖြစ်ရှင်းမှုတိုက်တွန်းလိုတယ်လို့ဝါနဲ့မိုင်းလာအဖွဲ့ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။88မျိုးဆက်ညင်ညာရေးနဲ့တိုင်းသားရေးဌာနရဲ့တာဝန်ခံကွန်မြူရေးကလည်းရှမ်းပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့အထူးစိုးရိမ်ပူပန်တယ်လို့ပြောပါတယ်
။ဘာလို့စစ်ပွဲတစ်ခုဖြစ်တိုင်းဖြစ်တိုင်းမှာတကယ်တမ်းကြီးစားတယ်ညပြည်သူတွေပဲဖြစ်တယ်ကြ။အဲ့တော့အခုချိန်မှာတက်မလို့အနေနဲ့ဖို့ရစီနေဘူးရဆိုင်ဖြစ်တယ်ရဆိုင်တင်တယ်ဆိုတော့ဒီနေ့သွားကြည့်ရဲဆိုတော့မြန်မာနိုင်ငံရဲ့အခြေခံဖြစ်တဲ့ NCA ဆိုတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုဆိုင်ရာရဆိုင်စာချုပ်ကိုလည်းချုပ်ဆိုထားပြီးအချိန်ခါတဲ့ဖြစ်တယ်အဲ့တော့မချုပ်သေးတဲ့အခွင့်အရေးတွေဒီလိုတိုက်ပွဲအခြေအနေဆက်ညှင့်နေတဲ့ဆိုရင်တနိုင်ငံလုံးမပြောနဲ့ကျွန်တော်တို့ပြည်내အခြေမှုတွေအကုန်လုံးဆုံးရှုံးသွားနိုင်တယ်လို့ကျွန်တော်ထင်တယ်ဒါကြောင့်မလို့ဒီတိုက်ပွဲတွေကိုရပ်တာအပြစ်ခတ်ရဆိုင်လက်မှတ်မထိုးရတဲ့အခွင့်အရေးစိတ်ရှိတိထစွာနဲ့သဘောထားကြီးစွာနဲ့ပါဝင်လာအောင်ဆွဲခေါ်ပြီးပါလို့ပဲကျွန်တော်တိုက်တွန်းချင်တယ်ဗျ
တလားကြော်ကြကြာမြင့်နေပြီဖြစ်တဲ့အစိုးရတက်မတော်နဲ့ရှမ်းပြည်တက်မတော်မြောက်ပိုင်းတို့ကြားတိုက်ပွဲတွေကြောင့်တိုက်ပွဲနဲ့ဆက်ဆက်နေမြေတွေဖြစ်တဲ့မိုင်းရှူကြေးသီးစားတဲ့မြို့နယ်တွေတွင်မှာ2015ထရီရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိခဲ့ပါဘူးခင်ဗ
ျရွေးကောက်ပွဲကာလအတွင်းမှာတလားကြာအောင်တာဝန်ထမ်းဆောင်ခဲ့တဲ့ရှမ်းပြည်နယ်ကအထူးရဲတော်တော်များများဟာပြည်သူရဲတပ်ဖွဲ့မှာအမြဲတမ်းတပ်ဖွဲ့ဝင်အဖြစ်ရှောက်လွှာပြန်တင်ကြရတယ်လို့ရှမ်းပြည်နယ်ရဲတပ်ဖွဲ့မှူးရုံးကဒူရဲမှူးကြီးဆန်းလွင်ကပြောပါတယ်အထူးရဲတွေကိုရွေးကောက်ပွဲကာလတုန်းကတလားကိုလဆောင်ငွေကျပ်တသိန်းတရက်ကိုစားစိတ်ကျပ်ငွေ1000နဲ့ယူနီဖောင်းတွေကိုပြည်ထရေးဝန်ကြီးဌာနကထုတ်ပေးခဲ့ပါတယ်။ဒီ73ရက်နေ့မှာအထူးရဲတွေရဲ့တာဝန်ကုန်ဆုံးသွားပြီးတဲ့နောက်ရှောက်လွှာတင်ကြတဲ့အထူးရဲတွေကရဲတပ်ဖွဲ့ရဲ့တပ်မတ်ရည်ရှင်းနဲ့ကဲ့ညီတဲ့လူ30ကိုလက်တလော့ရွေးချယ်ထားတယ်လို့သူကပြောပါတယ်။ပြည်내ရဲတပ်ဖွဲ့ကရှောက်လွှာတင်တဲ့သူတွေကိုတပ်မတ်တဲ့အရေးအတွက်ပြည်တာနဲ့ရဲတင်နှန်းကြောင့်ပို့ဆောင်မှာဖြစ်ပါတယ်။အဲ့ဒီလူတွေရဲ့တင်နှန်းကာလရှောက်လွှာတက်ရမှာဖြစ်ပြီးတင်နှန်းပြီးရဲတပ်ဖွဲ့ဝင်သို့မဟုတ်ဒူးရဲဦးရာထူးကိုရရှိမှာပါ။ရထူးအစင်းလိုက်လဆာကလည်းလက်တလောက်ရရှိခဲ့တဲ့ရထူးလဆာထက်ပိုမြင့်သွားမယ်လို့သိရပါဗျ။ရွေးကောက်ပွဲနေ့မှာမဲယုံတွေကိုအထူးရဲတွေစောင့်ကြည့်ဖို့အရက်သားတွေကိုရှောက်လာခေါ်ယူပြီးတော့ရွေးကောက်ပွဲကော်မရှင်နဲ့ပြည်ထရေးဝန်ကြီးဌာနကပူးပေါင်းခန့်အပ်ခဲ့တာဖြစ်ပါတယ်။မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့အထူးရဲ4000ရှောက်ထောင်ကျော်ခန့်အပ်ပြီးရှမ်းပြည်နယ်ကတော့မဲယုံပေါင်း3000ကျော်အတွက်စောင့်ကြည့်ဖို့အထူးရဲ3000ကျော်ကိုခန့်အပ်ခဲ့ပါတယ်။
နောက်ဆုံးထုတ်ပြန်ပေးဖို့ကြံရှိနေသေးတဲ့လွှတ်တော်72နေရာကအနိုင်ရလွှတ်တော်ကိုယ်စားလှယ်တွေစည်းရင်းကိုဒီလ20ရက်နေ့မှာနောက်ဆုံးထုတ်ပြန်သွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်။အဲ့ဒီကြံရှိနေတဲ့72နေရာကကချင်ပြည်နယ်ကဖြစ်ပြီးတော့လက်မှတ်ဆက်သွယ်ရေးအခက်အခဲကြောင့်မထုတ်ပြန်နိုင်သေးတာဖြစ်တယ်လို့ကော်မရှင်ပြန်ကြားရေးအဖွဲ့ဝင်ညွှန်ကြားရေးမှူးဦးတောင်းလိုင်ကပြောပါတယ်။
အချင်းကြီးနေဘက်ကဖြစ်တော့လေအဓိကတော့လမ်းမဆက်သေးဘူးဗျသူကဟိုးဘူတာကိုဟိုဘက်သွားကြတာဟုတ်ဒိုင်းနာမေသာလာကြတော့တချင်းပြည်နယ်ကထိုင်ဆောင်နေတယ်ဒီဥစ္စာတွေမလာမဖြစ်သူကပေါင်းလို့မရဘူးလေတပည်နယ်လုံးအဲ့ဒီကြာမှာရမှာအဲ့တော့အဆင်အဆင်ပါဗျာဒါကြောင့်လို့ကြာတာပါ
ရွေးကောက်ပွဲကော်မရှင်ရဲ့နိုဝင်ဘာလ15ရက်နေ့ထိထုတ်ပြန်ချက်တွေအရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပြည်အောင်လွှတ်တော်မှာ255ဦးအမျိုးသားလွှတ်တော်မှာ168ဦးတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်မှာ626ဦးနိုင်ရရှိပြီးတော့အစိုးရအဖွဲ့ဝင်ရရှိထားပါတယ်အခုထုတ်ပြန်ပေးဖို့ကြံနေတာကကချင်ပြည်နယ်ကပြည်သူ့လွှတ်တော်200အမျိုးသားလွှတ်တော်က100နဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်800ကျန်ရှိနေတာပါကချင်ပြည်နယ်မှာမဲပေးနိုင်ခွင့်ရှိသူ8သိန်းကျော်ရှိပြီးတော့လက်ရှိစည်ရင်းရမဲလာရောက်ပေးတဲ့သူ6သိန်းခွဲလောက်ရှိတယ်လို့ကချင်ပြည်နယ်ရွေးကောက်ပွဲအရာရှိဦးထွန်းအောင်ခိုင်ကလည်းပြောပါတယ်
ရွေးကောက်ပွဲနေ့မှာမဲလာမပေးတဲ့သူဥယေဟာမန္တလေးတိုင်းဒေသကြီးအတွင်းလူဥယေ12သိန်းကျော်ရှိပါတယ်။မန္တလေးတိုင်းဒေသကြီးအတွင်းမဲပေးခွင့်ရှိသူ44သိန်းကျော်ရှိတဲ့အထက်ကမှလူဥယေ32သိန်း2000ကျော်လောက်ကမဲလာပေးခဲ့တာပါ။မဲပေးခွင့်ရှိပြီးမဲလာမပေးတဲ့သူတွေထဲမှာတော့အိမ်တော်စုစည်းရင်းမှာနာမည်ရှိပြီးလူမရှိတဲ့သူ၊တည်ဆုံးပြီးအိမ်တော်စုစည်းရင်းကနေမပယ်ဖြစ်ရသေးတဲ့သူ၊မဲပေးတဲ့နေ့မှာနေရက်တို့အချိန်မီပြန်မရောက်နိုင်တဲ့သူနဲ့လုံးဝမဲမပေးခဲ့သူတွေပါဝင်တယ်လို့သိရပါတယ်။
ဒီအစီအစဉ်ကို Internews နဲ့ VOA မြန်မာပိုင်းတို့ပူးပေါင်းတင်ဆက်ပေးခဲ့တာပါ VOA ကလည်းတနင်္လာနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့တွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပါမယ်မြန်မာနိုင်ငံမှာမကြသေးခင်ကပဲကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲတွေမှာတခဲနဲ့အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့အစိုးရတစ်ကိုဦးဆောင်တဲ့အခါနိုင်ငံရေးလူ့အခွင့်အရေးအခြေအနေတွေတိုးတက်လာဖို့တက်ကြွအလှူရှာသူတွေကမျှော်လင့်နေကြပါတယ်အထူးသဖြင့်အကျဉ်းထောင်တွေထဲမှာဖမ်းဆီးခံရစေနိုင်ငံရေးအကျဉ်းသားတွေပြန်လည်လွတ်မြောက်ရေးတကြွလှရှားသူတွေပေါ်ဖိနှိပ်တဲ့ဥပဒေတွေဖျက်သိမ်းနိုင်ရေးအရင်ထက်ပိုပြီးနှိစလာပြီလို့ယုံကြည်တဲ့အကြောင်း88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုထွန်းမြင့်အောင်ကပြောပါရယ်88မျိုးဆက်ကောင်းဆောင်တဦးဖြစ်တဲ့ကိုထွန်းမြင့်အောင်ကို VOA ဝိုင်းတော်သားကိုသားညွန်းကတွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ပါပြီရှင
်ကိုထွန်းမြင့်အောင်ကို VOA ကနေပြီးတော့မေးမြန်းတော့လာပြီးတော့ဖြေချပြီးတော့ကျေးဇူးအများကြီးတင်ပါတယ်ဗျဟု
တ်ကဲ့
ကျွန်တော်အခုမေးချင်တာကသူဖြစ်လူခွင့်အခြေအနေပေါ့လူခွင့်အခြေအနေမှဆိုတော့မှဒီရွက်ကောက်ပွဲကာလအလွန်အခြေအနေဘာလို့ဆိုတော့အခုရွက်ကောက်ပွဲရလိုက်ရဆိုရင်တကယ်အတိုက်ခံဒီမိုကရေစီပါတီကအစိုးရဖွဲ့နိုင်မဲ့အလားအလာဖြစ်နေပြီလွှတ်တော်တွေမှာလည်းအများစုလို့ဖြစ်နေပြီအဲ့တော့နောက်ဒီတက်ကြွလှရှားသူတွေလူခွင့်ရေးလှရှားသူတွေရဲ့ခံစားရတာလည်းကျွန်တော်မြင်ချင်ပါတယ်ဒါပေမဲ့အရင်ဆုံးကျွန်တော်မြင်ချင်တာနိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်တဲ့ကိစ္စပါနိုင်ငံရေးအကျဉ်းသားတွေကိစ္စကကိုယ်နိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်လို့ပြောကြဆိုကြတာတိတ်မကြတော့လို့ပဲကိုထွမြောင်ရဲ့အမြင်အခုအနေထားနိုင်ငံကျင်းသားတွေရဲ့ခံခံနာနဲ့ပတ်သက်လို့ပြောချင်တယ
်ဟုတ်ကဲ့အခုဆိုလို့ရှိရင်ကျွန်တော်တို့ဟိုလူထုပါတီကြီးပေါ့ဗျာကျွန်တော်တို့ကောင်းဆောင်ဒေါ်ဆန်းစကြီးဦးဆောင်တဲ့ပါတီအားလုံးပြည်သူတွေကတခဲနဲ့ဆန္ဒမဲပေးလိုက်ကြပြီပေါ့အဲ့တော့အများစုကတော့ဒါအနိုင်ရပြီဆိုတာဒါဟိုအလုံးသိပြီးသားပါပဲသို့တော်တရားဝင်ရွေးကောက်ပွဲကော်မရှင်ကအတိမတ်ပြုဖို့ကြံနေသေးတာပဲရှိတယ်ပေါ့နော်အဲ့တော့ဒီလိုအခြေအနေမျိုးမှာတစ်ဖက်မှာကျွန်တော်တို့လူတို့အောင်ပွဲအနေနဲ့အောင်ပွဲရလက်ရပြီသို့တော်အဲ့ဒါလက်စုပ်လက်ကင်တော့မဖြစ်သေးဘူးတစ်ဖက်မှာလည်းဒီမဲရလက်တွေနဲ့အတူနိုင်ငံရေးအကျဉ်းသားတွေចောင်းသားတွေနောက်ပြီးတော့တက်ကြွလှူရှားသူတွေနောက်လယ်သမားတွေဒီလူတွေထုံထဲမှာရှိနေသေးတယ်ဆိုတာကိုလည်းကျွန်တော်တို့အာရုံမပြတ်ဖို့လိုပါတယ်အဲ့ဒီအတွက်ဒီ NLD ကနေပြီးတော့ဟိုရွေးကောက်ပွဲရလက်အတီးပြုတ်ပြီးတာနဲ့ခုမကြာမီကာလာအတွင်းမှာသမ္မတဦးသိန်းစိန်အပါအဝင်ပေါ့နော်ဟိုလက်ရှိဟိုအစိုးရကဟိုခေါင်းဆောင်တွေနဲ့တွေ့တဲ့အခါမှာလည်းဒီနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးကိစ္စကို NLD လက်ထက်ကိုအာဏာလွှဲပြီးမှလုတာထက်ပေါ့ဒီကြာကာလမှာကိုကျွန်တော်တို့နိုင်ငံရေးအကျဉ်းသားတွေကိုအမြန်ဆုံးလွတ်မြောက်ရေးကိုဆောင်ရွက်သင့်တယ်လို့ကျွန်တော်အတိအလို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ဒါဒီမတရားသဖြင့်ဖမ်းဆီးထိန်းသိမ်းခံထားရတာဖြစ်တဲ့အတွက်ကြောင့်မလို့တရက်နေဒီနေ့မြတရက်လူခွင့်ရေးချိုးဖောက်ခံရတာပါပဲအဲ့ဒါကိုကျွန်တော်ပြည်သူပါတီကြီးကနေပြီးတော့လူခွင့်ရေးချိုးဖောက်မှုတွေကိုအတတ်နိုင်ဆုံးရပ်ဆိုင်းအောင်ချက်ချင်းဆောင်ရွက်နိုင်ဖို့ဒါဟာလူထုပါတီဖြစ်တဲ့ဆိုတော့အဲ့ဒီဒီနေ့သက်တည်ပြနိုင်ဖို့အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ
်တလုံးလုံးကလည်းဒီမြန်မာနိုင်ငံလူခွင့်ကော်မရှင်ကနိုင်ငံကျင်းသားလှုပ်ပေးဖို့ဆိုလို့သမ္မတထံပန်ကြားတာမျိုးရှိပါတယ်ဒါပေမဲ့ပန်ကြားတာမကြသေးပါဘူးချူတကြွလှူကြတဲ့အကြောင်းအချို့ထပ်ပြီးတော့ဖန်ခါတာမျိုးကြုံရတယ်အဲ့တော့ကျွန်တော်နဲ့စိတ်ဝင်စားတာကဒီကမ်ပိန်းလှုပ်ရှားမှုကာလအတွင်းမှာရောအစိုးရဘက်ကလည်းနိုင်ငံကျင်းသားကိစ္စမပြောဘူးကမ်ပိန်းလှုပ်ရှားမှုကာလအတွင်းမှာလည်းနိုင်ငံပါတီတော်များလည်းနိုင်ငံကျင်းသားကိစ္စတွေကိုမပြောတော့ဘာဖြစ်လို့ဒီကိစ္စကဘာကြောင့်မှိမ့်မိန်ထားကြတာလဲမှိမ့်မိနေရတာလဲ
အဲ့တော့ကမ်ပိန်းကာလမှာအစိုးရအနေနဲ့ကအဲ့တော့ကမ်ပိန်းဒီရွေးကောက်ပွဲကြီးနီးတဲ့အချိန်ထိကိုကျွန်တော်တို့အကြောင်းသားကောင်းဆောင်ကျော်ကိုကိုတို့ကိုလင်းထန်နိုင်တို့ဖမ်းနေတော့မယ်နောက်ဖက်မှာဒီဘက်ဒီနိုင်ငံရေးပါတီတွေအနေနဲ့ကရွေးကောက်ပွဲအောင်နိုင်ရေးကိစ္စကိုပဲဇောင်းပေးပြီးတော့ဟိုလုံနေကြတာကိုတွေ့တယ်ဒါကလည်းလုံရမှာပါမလုံရအောင်မပြောပါဘူးတစ်ချက်ပဲကျွန်တော်တို့ဟိုတွေ့ရတာကဟို ပြီးခဲ့တဲ့ဟို debate မှာပေါ့ DVB debate မှာကျွန်တော်တို့တွေ့ရရနိုင်ငံရေးပါတီကြီးတွေကိုမေးတယ်ရက်ပေါင်းတရာအတွင်းမှာဟိုအနိုင်ရပြီးသွားရက်ပေါင်းတရာအတွင်းမှာဘာလုပ်မလဲဆိုတော့မေးခွန်းမှာကျွန်တော်နားထောင်ရတာနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးကိစ္စပါမလာတာဟာကျွန်တော်တို့စိတ်မကောင်းစရာပဲအဲ့တော့ဟိုဒီနိုင်ငံရေးအကျဉ်းသားတွေကိုចောင်းသားတွေကိုမင်းနေလားဆိုတဲ့ဟာဒါဟာချက်ချင်းလုံးဝမဲ့ကိစ္စပါချက်ချင်းလုံးဝမဲ့ကိစ္စကျွန်တော်ခုနပြောသလိုပဲအာဏာလွှဲပေးတဲ့ရက်ချီတောင်စောင့်ဖို့မတင်ဘူးလို့ကျွန်တော်မြင်ပါတယ်ဒါဟာချက်ချင်းပဲအခုဟိုအစိုးရရရှိအစိုးရနဲ့ဆွေးနွေးတဲ့အခါမှာမတရားဖန်ဆီးခံထားတဲ့လူတွေကိုကျွန်တော်ချက်ချင်းပြန်လွှတ်နိုင်ရေးဟာဒါအရင်ဆုံးလုပ်ရမယ့်အလုပ်လို့မြင်ပါတယ်အဲ့တော့ပြီးခဲ့တဲ့ကမ်ပိန်းကာလမှာတော့အောင်နိုင်ရေးအတွက်ဟိုဘယ်အားဆိုင်ပြီးတော့လုပ်တင်တဲ့တကြောင်ကိုဟာလာမပြောဖြစ်ခဲ့ရင်တော့ဒီအချိန်မှာတော့ဒါဟာရှေ့တန်းတင်ပြီးတော့လုပ်ရမယ့်ကိစ္စတွေလို့ကျွန်တော်မြင်ပါတယ
်အခုရွေးခါတဲ့လွတ်တော်မှအတော်များများမှလည်းနိုင်ငံရေးကျင်းသားဟောင်းတွေပါတာသတိထားမိပါတယ်အဲ့တော့ဘာပြောပြောမြို့သားဒီမိုစီဖွဲ့ချုပ်ကလည်းဒီသူတို့ပါတီဝင်တွေထောင်တဲ့တကယ်ကိုဝင်လိုက်ထွက်လိုက်နေခဲ့တဲ့ပါတီတရားဖြစ်တဲ့ခါကျတော့ဒါကနိုင်ငံရေးကျင်းသားလွတ်ရေးကိစ္စကပိုးပြီးတော့မျှလင့်စရာတွေတိုးလာပြီးတော့ပြောနေလား
ဟုတ်ကဲ့နိုင်ငံရေးကျင်းသားလွတ်မြောက်ရေးတွေကတော့ဒေါင်ဆန်းစုကြည်ကိုနဲ့ကဒါတချင်တုန်းကဟိုဖိနစ်ခံနေရတဲ့ဟိုနိုင်ငံရေးအကျဉ်းသားဟောင်းတယောက်ပါပဲအဲ့တော့ဒါတွေကိုဒေါန်ဆန်းစုကြည်အနေနဲ့ကောဟိုလွတ်တော်ကိုယ်စားလှယ်များအနေနဲ့ကလည်းနိုင်ချင်းဟောင်းတွေပါတဲ့တကြောင်မလို့ဒါဟာအလေးထားပြီးတော့ဆောင်ရွက်လိမ့်မယ်လို့ကျွန်တော်အဲ့လိုမျှော်လင့်တယ်သို့တော်လည်းဒါဟာနိုင်ချင်းဟောင်းဖြစ်ချင်းမဖြစ်ချင်းတဲ့ကျွန်တော်တိုင်းပြည်မှာဟိုနှစ်ပေါင်းများစွာလူခွင့်ချိုးဖောက်မှုခံနေရတယ်အခုလူခွင့်ချိုးဖောက်ခံနေရတဲ့ကျွန်တော်အကျဉ်းသားတွေလည်းရှိနေသေးတယ်ဆိုတာဟာဒီအကျဉ်းသားတွေကိုကျွန်တော်တို့ထုံထဲကနေလူမြောက်အောင်မထုတ်ယူနိုင်လို့ကျွန်တော်တို့နောက်တက်တဲ့အစိုးရတွေလူခွင့်ရေးအတွက်ကာကွယ်နိုင်စွမ်းရှိခြင်းမရှိခြင်းကကျွန်တော်တို့မေးခွန်းထုတ်เสียဖြစ်လာပါလိမ့်မယ်။ဒါကြောင့်မလို့အရင်ဆုံးလောက်ရမှာကတော့နိုင်ငံရေးအကျဉ်းသားတွေအားလုံးလူမြောက်လာရေးဖြစ်တဲ့ပြီးတော့မတရားတဲ့ပုံမှားတွေဟိုပုံမှား78လိုမျိုးပေါ့နော်ကျွန်တော်တို့မတရားတဲ့ပြည်သူကိုဖိနှိပ်တဲ့ပုံမှားမျိုးတွေကိုအမြန်ဆုံးဖျက်သိမ်းနိုင်ရေးအတွက်ဆောင်ရွက်ရလိမ့်မယ်လို့ကျွန်တော်တို့ဒီလိုကြံပြုခြင်း
။နောက်ချက်ကတော့အခုအနိုင်ရပါတဲ့အများစုနိုင်ရနေတဲ့ပါတီကအမျိုးသားဒီမိုကရေစီဖွဲ့ချုပ်တချင်အားတိုက်ခံပေါ့အဲတကြောင်လှရှားသူတော်များလည်းထောက်ခံခဲ့တဲ့ပါတီဒီပါတီကအခုအများစုနိုင်ရပြီးအစိုးရဖွဲ့နိုင်မဲ့အခြေအနေမျိုးတွေကျွန်တော်မြင်နေရတယ်အဲ့လိုမျိုးအခြေအနေမျိုးမှာတက်ကြွလှရှားသူတွေရဲ့အခက်အခဲဘယ်လိုဖြစ်လာနိုင်လဲဆိုတော့ကအရင်ကတက်ကြွလှတာလဲသိမ်းရသိမ်းကိစ္စမျိုးတွေနောက်ခုနမျိုးသားပညာရေးကိုဆန္ဒပြတဲ့ဟာမျိုးတွေဒီဆန္ဒပြတာတွေကဒီဘာလို့ဒီပါတီဖြစ်လာမဲ့လူကလည်းအရင်တက်ခံပါတီခေါင်းဆိုထိတ်တိတ်ဖြစ်လာနိုင်တယ်အဲ့လိုမျိုးတွေကဘယ်လိုဖြစ်လာနိုင်လဲကွာ
မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုတာကကျွန်တော်တခြားလုံးပြည်သူလူထုကဝန်းရံပြီးတော့ခရစ်အချိန်ထိပေါ့နော်ကျွန်တော်တို့လူကိုမကြည့်ပဲနဲ့ပါတီကိုပဲကြည့်ပြီးတော့ဒေါ်ဆန်းစုကြည်ရဲ့စကားတိုင်းတသွင်သိမ်းနားထောင်ပြီးတော့ဆက်အာနာရှင်အဟောင်းတွေကိုကျွန်တော်ဖယ်ပြီးတော့အရသာအစိုးရလုံလုံလလဖြစ်ရေးအတွက်ဒါပေးလိုက်တဲ့ဟိုတိုက်ပွဲတစ်ခုပါပဲအဲ့ဒီပြည်သူပါတီကြီးကအာနာရလာတဲ့အခါမှာရက်ဖက်အဖွဲ့အစည်းတွေအနေနဲ့တက်ကြွလှရှားသူတွေရဲ့အခန့်ကဏ္ဍပို့ပြီးတော့အရေးကြီးလာတယ်လို့ကျွန်တော်အဲ့ဒီလိုမြင်တယ်ဘာကြောင့်လဲဆိုတော့ပြည်သူပါတီအဖြစ်ကျွန်တော်တို့ရွေးချယ်ပြီးတော့မဲပေးလိုက်ပြီးသူအာဏာရပြီးအဲ့တော့ရတဲ့အာဏာကိုအသုံးချပြီးတော့တိုင်းပြည်နဲ့လူထုတိုးတက်ရတိုးတက်ကြအောင်လုပ်ဖို့ဆိုတဲ့နေရာမှာလူထုအားကိုပို့ပြီးရယူနိုင်ဖို့လိုတယ်လူထုအားကိုရယူနိုင်ဖို့ဆိုလို့ရှိရင်ကျွန်တော်တို့ရက်ဖက်အဖွဲ့အစည်းတွေတက်ကြွလှရှားသူတွေအခန့်ကဏ္ဍကပြီးခဲ့တဲ့ကာလအထက်ပို့ပြီးတော့ကြီးမားကျပြန်လာလိမ့်မယ်လို့ကျွန်တော်အဲ့လိုမြင်တယ်အဲ့ဒီလိုရအောင်ယူနိုင်ဖို့လည်းလိုတယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လည်းရပ်ဖက်အဖွဲ့အစည်းတွေအခန့်ကဏ္ဍကိုပုံမိုချက်ထွင်ပြီးတော့အားပေးပြီးတော့လေးလေးစားစားဆက်ဆံဒီလိုပုံစံမျိုးတွေနဲ့သွားတာဟာပြောချင်တာကတော့ရပ်ဖက်အဖွဲ့အစည်းတွေအားကို NLD ကယူနိုင်ဖို့လိုပါလိမ့်မယ်အခုဆိုရင်ပြည်သူအားမဲတွေရပြီဒါပေမဲ့ရရှိမှာရပ်ဖက်အဖွဲ့အစည်းတွေရဲ့ဟိုလေလာမှုတွေပံ့ပိုးမှုတွေဝိုင်းဝန်းမှုတွေကိုရအောင်ယူနိုင်ဖို့လိုတယ်ဒါဆိုရင်တော့ဟိုကျွန်တော်တို့တိုင်းပြည်ရဲ့တိုးတက်မှုကပို့ပြီးတော့မြန်ဆန်သွားလိမ့်မယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့ချုပ်ပြောရမယ်ဆိုရင်တော့ဟိုတက်ကြွလှရှားသူတွေရဲ့အခန်းကဏ္ဍကပို့ပြီးခါတိုင်းထက်တောင်ပို့ပြီးအရေးကြီးလာတယ်ခက်တိုင်းမှာရှိနေရမှာပဲဗျဘယ်လိုအစိုးရပဲတက်တက်အစိုးရကိုပြည်သူလူထုကအမြဲတမ်းထိန်းချောင်းနေရမှာပါပဲ။ဘာကြောင့်လဲဆိုတော့အစိုးရဆိုတာတကူရှင်ကအုပ်ချုပ်ထားတာမဟုတ်ဘူး။တကူရှင်ကကင်ထားတာမဟုတ်ဘူး။အဲ့ဒီအတွက်အစိုးရမှန်သမျှမှာဟိုလူထုရဲ့မြင့်တာကိုအမြဲတမ်းရှေ့ရှုနေနိုင်တယ်။လူထုကြိုးစည်းပွားကိုဖော်ဆောင်နိုင်တဲ့အစိုးရမျိုးဖြစ်ဖို့တဲ့ပြည်သူလူထုကအမြဲတမ်းထိန်းချောင်းနေရမှာပါ။ဒါကဒီမိုကရေစီပါပဲ။အဲ့ဒီလိုထိန်းချောင်းမှုပုံစံရှိနေသည်တက်ကြွလှရှားသူတွေရဲ့အခန့်ကဏ္ဍဟာရှိနေအောင်မှာပါ။ရှိနေရအောင်ပ
ါတကြွလှရှားသူတွေကအရင်ကတခြားလုံးကဒီမျိုးသားတစ်ခုစီချုပ်အဖွဲ့ချုပ်ကိုဝိုင်းရံရေးဆိုတဲ့ဟာမျိုးနဲ့သွားခဲ့ကြတာ哦အဲ့တော့တကယ်တမ်းအကဲအစိုးရဖွဲ့လာမယ်ဆိုလို့ရှိရင်တစုအချို့အစိုးရလုပ်တဲ့အကိစ္စတွေမှာထောက်ပြရမယ်ပြောရမယ်အဲ့လိုမျိုးအနေထားနဲ့ရက်တိုက်တိုက်ဖြစ်မလာနိုင်ဘူးလား
ဒါကအစိုးရအဖွဲ့ရဲ့ကိုင်တွယ်ဖြစ်ရှင်းပုံမှာသဘောထားခံယူမှုပုံမှာမူတည်မယ်လို့ကျွန်တော်တို့ဒီလိုမြင်ပါတယ်။အဲ့တော့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ကတော့ပြီးခဲ့တဲ့ကျွန်တော်တို့ဟိုစစ်ဘုတ်ချုပ်တွေဦးဆောင်ထားတဲ့ပါတီမဟုတ်ဘူးလေ။လူထုပါတီအဖြစ်လူထုကယုံကြည်ထားတယ်အားကိုးထားတယ်။အဲ့ဒီဒီယုံကြည်မှုဒီအားကိုးမှုကိုဒေါ်ဆန်းစုကြည်အပါအဝင် NLD ခေါင်းဆောင်တွေအနေနဲ့လွှတ်တော်ကိုယ်စားလှယ်အနေနဲ့လူထုစံနာကိုလေးလေးစားစားနဲ့ဖြည့်ဆည်းပေးနိုင်လိမ့်မယ်။ပူပေါင်းဆောင်ရွက်နိုင်မယ်လို့ကျွန်တော်တို့ယုံကြည်တယ်လေကျွန်တော်တို့ပြီးခဲ့တဲ့ကာလမှာတုန်းကအာနာရှင်တွေလက်အောက်မှာစစ်ဘုချုပ်ဟောင်းတွေရဲ့ဟိုဟိုအစိုးရလက်ထက်မှာကကျွန်တော်တို့ရဲ့အရက်ဖက်ဖွဲ့စည်းတွေရဲ့အခန်းကဏ္ဍကကြက်ကြက်ပြက်ပြက်မရပါဘူးရတဲ့ဘောင်လေးထဲမှာကျွန်တော်ရက်ပြီးတော့ချက်ထွင်ပြီးတော့ယူနေရတယ်တကယ်တော့ပြီးခဲ့တဲ့ကာလ9နှစ်ကာလအတွင်းမှာလည်းရက်ဖက်အဖွဲ့စည်းဆိုတာကမိဂါမတ်တာနာမည်ခံအနေနဲ့ပဲရှိတာပါတကယ်ရက်ဖက်အဖွဲ့အစည်းတွေရဲ့ဟိုစွမ်းရည်တွေကို capacity တွေကိုမြင့်ပြီးတော့လုပ်နိုင်တဲ့အနေထားတွေကျွန်တော်တို့ကောင်းကောင်းမရခဲ့ပါဘူးအဲ့တော့ဒီအခြေအနေကိုဘသူစီကမျှော်လင့်လဲဆိုတော့ကျွန်တော်တို့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကနေကျွန်တော်တို့မျှော်လင့်ပါတယ်အဲ့တော့တွေ့မှာပဲကျွန်တော်တို့ဟိုအမားတွေပြစ်ချက်တွေတွေ့မှာပဲဒီလူတွေနဲ့တိဆောက်ထားတာကိုဗျအဲ့တော့နောက်တစ်ချက်ကပါတီတစ်ခုတည်းအစိုးရတစ်ခုတည်းတန်းပြီကိုပန်ဒီတိဆောက်သွားလို့မရဘူးဒီမိုကရက်တစ်ကျွန်တော်တို့တိုင်းပြည်ကိုတိဆောက်ဖို့အတွက်အရက်ဖက်အဖွဲ့အစည်းတွေအခန့်ကဏ္ဍလို့လေဒါမှဒုံဘုံစုံကနေပြီးတော့ဝိုင်းဝန်းပြီးတော့လှုပ်ကြရတာဒါတိုင်းပြည်အတွက်ဒီလိုလှုပ်ကြတဲ့အခါမှာအမားတွေကိုထောက်ပြမယ်သို့မဟုတ်အားနည်းချက်တွေသို့မဟုတ်ချိုယွင်းချက်တွေသို့မဟုတ်လိုအပ်ချက်တွေကိုပညာရှင်တွေရောတက်ကြွလှုပ်ရှားသူတွေရောပြောကြတဲ့အခါမှာပါတီဟိုဥဆောင်ပါတီအနေနဲ့အနိုင်ရပါတီအနေနဲ့ဒါတွေကိုလေးလေးစားစားဟိုနားထောင်ဆွေးနွေးနိုင်ဖို့တော့လိုပါလိမ့်မယ်အရက်ဘက်ဖွဲ့စည်းတွေပြောသမျှကိုဒီအစိုးရအဖွဲ့ကအကုန်လုပ်ပေးရမယ်လို့ကျွန်တော်တို့ဒီလိုမပြောလို့ပါဘူးသို့တော့လေးလေးစားစားနဲ့နောက်ထောက်ပြီးအသေးချာဆွေးနွေးညှိနှိုင်းပြီးတော့ဆောင်ရွက်မှုတွေတော့လုပ်ရတယ်အဲ့လိုမဟုတ်ဘဲနဲ့မလေးမစားနဲ့အာဒါအရက်ဘက်ဖွဲ့စည်းတွေပြောရတာထားလိုက်ပါဆိုတဲ့ပုံစံမျိုးတွေလုပ်လာရင်တော့ဒါဟာဟိုကျွန်တော်တို့အတိုက်ခံဒီဖြစ်လာစရာရှိတယ်ဟိုထိတ်ထိတ်တွေ့လာတာဒါမျိုးဆိုရင်တော့ကျွန်တော်တို့တိုင်းပြည်အတွက်မကောင်းဘူးပေါ့ဗျာအဲ့ဒီတော့ဟိုပါတီအချင်းချင်းညီနဲ့ဆောင်ရွက်တဲ့အလေ့အကျင့်တွေရှိဖို့လိုသလိုပါတီတွေနဲ့ရက်ဖက်အဖွဲ့အစည်းတွေနဲ့ကြားထဲမှာလည်းညီနဲ့ဆောင်ရွက်မှုတွေပူးပေါင်းဆောင်ရွက်မှုတွေရှိဖို့လိုတယ်လို့ကျွန်တော်တို့ဒီလိုမြင်ပါတယ
်မြို့သားဒီမိုကရေစီဖွဲ့ချုပ်ကဒီမတိုင်ခင်မှာခုနကကုထပြောင်းလည်းပြောပါတယ်နိုင်ငံရေးကျင်းသားလူကိစ္စမျိုးတွေကဆာတော့လူနယ်စုအခွင့်အရေးတွေကိစ္စမှာဒီလူခွင့်ရင်းနဲ့ပတ်သက်လို့စိတ်စိတ်နေတဲ့အပေါ်မှာတချို့ဝေဖန်တာတွေခံရပါတယ်နိုင်ငံတကာအထူးပြည်နိုင်ငံတကာဖွဲ့စည်းတွေခံရတယ်အခုကသူအကိမ်းများသူအာဏာရလာမယ်ဆိုလို့ရှိရင်အခုဒေါ်ဆန်းစုကြည်ပြောနေတာကလည်းအမျိုးသားယဉ်ကြားစီရဲ့ဆိုရလို့သုံးပါတယ်သူကပါပြီးပြောဒါကိုပို့ပြီးတော့ဦးစားပေးနေတဲ့သဘောဖြစ်နေပါတယ်အဲ့တော့လူခွေနဲ့ပတ်သက်လို့ဒီဒီအမျိုးသားဒီမစီဖွဲ့ချုပ်အနေနဲ့တကယ်မှမရက်နိုင်ပါမလားလူအရင်တော့အခြေအနေလိုမျိုး
အရင်တော့အခြေအနေမှာကတော့အမျိုးသားဒီမစီဖွဲ့ချုပ်အနေနဲ့ကဟုတ်ပါတယ်ဟိုပါတီတစ်ခုအနေနဲ့ပါတီရဲ့မူဝါဒတွေရှိတယ်တော့တစ်ဖက်မှာလည်းဟိုတိုင်းပြည်ရဲ့ဒီအသွင်ကူးပြောင်းရေးအတွက်ဟိုတစ်ဖက်စစ်ကောင်းဆောင်တွေနဲ့ဟိုညှိနှိုင်းဆွေးနွေးပြီးတော့သွားနေရတဲ့အချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တွေနဲ့လူခွင့်ရေးကိစ္စရက်တွေမှာပဲဖြစ်ဖြစ်ပေါ့ဟိုလေဟိုလေသမားရေးကိစ္စတွေမှာပဲဖြစ်ဖြစ်လူသမားရေးကိစ္စတွေပြီးတော့တော့ကိုထင်းထင်းသိမ်းသိမ်းနဲ့ချိန်ဆပြောခဲ့တာတွေကျွန်တော်တွေ့ရပါတယ်ဟိုဒါကလည်းအဲ့ဒီအခြေအနေမှာဟိုဒီလောက်ပဲဟိုဟိုလုတ်ခွင့်ရနိုင်မဲ့အနေအထားကိုလည်းကျွန်တော်တို့နားလည်ပါတယ်လို့ပြင်မဲ့အခုအာဏာရလာပြီးတော့တိုင်းပြည်ကိုဥဆောင်နိုင်တဲ့အခြေအနေမှာတော့မြူရတ်မိုစီအဖွဲ့ချုပ်အနေနဲ့လူခွင့်ရေးကိစ္စတွေကိုတစ်ချိန်ကကိုယ်ဒီကိုနေတည်ပြီးလူခွင့်ချိုးဖောက်ခံနေရတဲ့လူတွေဗျာအခုပါတီအခုအနေနဲ့အာဏာရလာပြီဆိုတဲ့အခါမှာလူခွင့်ရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်ပြီးတော့တိတိကျကျနဲ့ကင်တွယ်ဖြည့်ရှင်းလိုက်မယ်လို့ကျွန်တော်တို့ဒီလိုပဲယုံကြည်မျှော်လင့်ထားတယ်ဒီလိုလည်းလုပ်ဖို့လည်းသင်ပါတယ်အဲ့ဒီလိုမှမဟုတ်လို့ရှိရင်လူတို့အားကိုးထားတဲ့လူတို့မျှော်လင့်ထားတဲ့ဒိဋ္ဌိတွေကပြတ်ပြားသွားစရာရှိပါတယ်ဟိုလူတို့ကမယုံကြည်တော့ဘူးဆိုလို့ရှိရင်ဘယ်ပါတီဘယ်ဆိုမှယက်တည်နိုင်မှာမဟုတ်ပါဘူးအဲ့တော့ကျွန်တော်ယုံကြည်ပါတယ်လူခွင့်ရေးနဲ့ပတ်သက်ပြီးတော့မမပြီမှာလူခွင့်ရေးတွေထုံးကားလာဖို့နိုင်ငံသားခွင့်ရေးတွေရရှိရေးအတွက်မြူရတ်မူစီအဖွဲ့ချုပ်ကလူတို့နဲ့အတူရက်ဖက်ဖွဲ့စည်းတဲ့တကြွလှူရှားသူတွေအားလုံးနဲ့သူပူပေါင်းဆောင်ရွက်လိုက်မယ်လို့ကျွန်တော်တို့အဲ့လိုပဲ
ကျွန်တော်နောက်ဆုံးမိန့်ခွန်းတစ်ခုမေးချင်ပါတယ်အမျိုးသားဒီမှုစီဖွဲ့ချုပ်ကိမ်းများဆွေးရဖြစ်လာရင်ပေါ့အရင်တော့မြန်မာနိုင်ငံကြီးမှာပြောမယ်ဆိုလို့ရှိရင်အတိုက်ခံဆိုတဲ့ဟာကဖန်စီခံထိန်သိမ်းခံဖိနှိပ်ခံနောက်တစ်ခေါက်အစိုးရအုပ်ချုပ်ပိုင်းကတိတ်9000တိတ်မရှိဘူးလူခွင့်နေနဲ့ပတ်သက်လို့လည်းဟိုတိတ်ပြီးတော့ဂယူဆိုင်လေးမရှိဘူးပေါ့နော်အစိုးရအဲ့တော့ဒီအစိုးရဆိုတဲ့စနစ်ကြီးပြောင်းသွားနိုင်မယ်လို့လုံးဝပြောင်းသွားသွားမယ်လို့ယူဆပါလားယုံကြည်ပါလား
ဟုတ်ကဲ့လူထုပါတီတရက်အနေနဲ့အခုအစိုးရတရက်ဖြစ်လာပြီပေါ့ဗျာအစိုးရဖွဲ့နိုင်တဲ့ပါတီဖြစ်ပြီဆိုလို့ရှိရင်အရေးအကြီးဆုံးကအတိုက်အခံကောင်းကိုသူရှာနိုင်ဖို့လိုပါလိမ့်မယ်အဲ့ဒီအတွက်တက်ကြွလှုပ်ရှားသူတွေရဲ့ခန်းကဏ္ဍ ကိုမြင့်တင်ပေးဖို့လိုပါလိမ့်မယ်။နောက်တစ်ခါအတိုက်ခံပါတီတွေကိုလည်းမိဖက်ပါတီတွေကိုလည်းရှာနိုင်ဖို့လိုပါလိမ့်မယ်။ဘာကြောင့်လဲဆိုတော့အတိုက်ခံမရှိလို့ရှိရင်ဒီပါတီဟာအာဏာရှင်အဖြစ်ကိုပြောင်းသွားနိုင်တယ်အချိန်မီးပြောင်းသွားနိုင်အဲ့တော့အတိုက်ခံတွေကိုလေးလေးစားစားဆက်ဆံပြီးတော့ရက်ဖက်အဖွဲ့အစည်းတွေအပါအဝင်အားလုံးကိုလမ်းဖွင့်ပေးပြီးတော့ဟိုဝေဖန်ပြောဆိုမှုတွေကိုဟိုစိတ်ရှည်သီးခံပြီးတော့ပေါ့နော်သဘောထားကြီးကြီးနဲ့နားထောင်ပြီးတော့နားထောင်ရုံတသက်မဟုတ်ဖဲနဲ့ကျွန်တော်တို့ကောင်းတဲ့ဘက်ကိုရွှေ့ပြောင်းနိုင်ဖို့အတွက်ကိုကျွန်တော်တို့ဟိုပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အရေးကြီးပါတယ်ဒါဆိုရင်တော့ဟိုလူထုပါတီအနေနဲ့လူတို့ကိုဥဆောင်ပြီးတော့တိုင်းပြည်ရဲ့တိုးတက်ရာဒုတိယကြောင်းတွေကိုပေါ်ဆောင်နိုင်နိုင်မယ်လို့ကျွန်တော်တို့မြင်ပါတယ
်အခုဆိုရင်တော့ကျွန်တော်ထပ်ပြီးတော့မြင်ချင်တာအာနာယပါတီကပုံစံကြည့်ရတာတိုက်ခံပါတီဖြစ်မဲ့ပုံဖြစ်သွားတာပေါ့တော့သူကထိန်းချောင်းမယ်ပုံစံဖြစ်သွားတယ်အဲ့တော့ကျန်တဲ့တက်ကြွလှုပ်ရှားသူတွေနဲ့အတက်ခံပါတီနဲ့အခုလက်ရှိအာနာယပါတီနဲ့ဆက်ဆံရေးဘယ်လိုဖြစ်မလဲ
အာနာယပါတီဆိုတဲ့နေရာမှာအရင်အာနာယပါတီအနေနဲ့အတိုက်ခံဖြစ်သွားမယ်ပေါ့ဗျာဒါကဟိုလွတ်တော်တဲ့ပုံစံကိုကြည့်ပြီးတော့ပြောတာဟုတ်ခဏိကျွန်တော်တို့တိုင်းပြည်မှာလွတ်တော်ရဲ့ပုံစံကလည်းတကယ်တော့ပြည်သူလွတ်တော်ရဲ့လို့ပြည်ပြည်ပြည်ပြည်ကျွန်တော်တို့မတွေ့ရသေးဘူးလေအဲ့တော့ကျွန်တော်တို့ကဟိုပါတီကိစ္စတွေပြောမယ်ဆိုရင်လွတ်တော်ထဲမှာပဲကျွန်တော်အတိုက်ခံဆိုတာကိုကျွန်တော်တို့ပြောလို့မရဘူးလို့ကျွန်တော်မြင်ပါတယ်လွတ်တော်ပြင်ပနိုင်ငံရေးကိုလည်းမြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အထူးအာရုံစိုက်လိုက်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ဘာကြောင့်လဲဆိုတော့ဒီခုနလိုမြန်မာပြည်နိုင်ငံရေးကဟိုရင့်မဲ့ရင့်ကျက်တဲ့အခြေအနေတခုကိုရောက်မလာသေးဘူးလွတ်တော်ဆိုလည်းလွတ်တော်အခင်းကျင်းကပြပြပြင်းမပေါ်သေးဘူးအဲ့တော့လွတ်တော်ထဲမှာရှိတဲ့ပါတီရခင်ဟိုအာဏာရပါတီကအခုအတိုက်ခံပါတီအဖြစ်ဖြစ်သွားမယ်အဲ့ဒီလိုပဲအခြားပါတီငယ်တွေလည်းတိုင်းနာပါတီတွေလည်းရှိနိုင်တယ်အခြားပါတီငယ်တွေလည်းရှိတယ်ဒီလိုပဲအရပက်အဖွဲ့အစည်းတွေလွတ်တော်ပြင်ပနိုင်ငံရေးမှာရှိနေတဲ့အဖွဲ့အစည်းတွေရဲ့ဝေဖန်မှုတွေပြောကြားမှုတွေကလည်းအင်မတန်အရေးကြီးတယ်လို့ကျွန်တော်တို့မြင်ပါလေလွတ်တော်ထဲမှာရောက်ပေမဲ့ဒီလူတွေရဲ့တက်ကြွလှုပ်ရှားသူတွေရပက်အဖွဲ့အစည်းတွေရဲ့အတန်တွေကိုလေးစားစွာနားထောင်ပြီးတော့ပြပြင်းပြောင်းလဲမှုတွေလုံနိုင်ရရအရေးကြီးတယ်။ဒါလွတ်တော်တဲ့မရောက်လို့လွတ်တော်ပြင်ပမှာရှိတဲ့အသံတွေဂရုမစိုက်ဘူးဆိုရင်တော့ကျွန်တော်တို့တိုင်းပြည်မှာအဲ့တော့အလုံးအမျိုးသားရင်ကြားစေရတဲ့ပူတွဲလှုပ်ဆောင်မယ်ဆိုတဲ့ process ကနှောင့်နှေးသွားလိမ့်မယ်လို့ကျွန်တော်အတိအကျမြင်တယ်။ဒါကြောင့်မို့အလုံးဝိုင်းဝန်းကြဖို့လို့လည်းလွတ်တော်တွင်လွတ်တော်ပအလုံးအမျိုးသားအင်အားစုတွေပေါင်းစည်းပြီးလုံနိုင်မှာအောင်မြင်လိမ့်မယ်လို့ကျွန်တော်အတိအကျမြင်တယ်။
ဟုတ်ကဲ့ကိုထွန်းမြအောင်ကျေးဇူးများကြီးတင်ပါတယ်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။
88မြို့ဆက်ငင်းချင်ရင်နဲ့ပွင့်လင်းအဖွဲ့အစည်းကကောင်းဆောင်သူဦးဖြစ်တဲ့ကိုထွန်းမြင့်အောင်ကိုကိုသားညူဦးကမေးမြန်းသွားတာပါရှင် VOA ကနေနောက်နှစ်နာရီကြာည9နာရီမှာထုတ်လွှင့်မယ့်အစီအစဉ်ကြရင်လဲနောက်ဆုံးရသတင်းတွေနဲ့သတင်းဆောင်မတွေကိုနားဆင်ရအောင်ပါပါရှင် VOA ရဲ့သတင်းလာနေညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြံနေသေးတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမခင်ဖြူထွေးကပြောပြပေးပါအောင်ရှင
်ပြည်သူနိုင်ငံပါရီမြို့မှာတောက်ချာနေကအချမ်းဖတ်တိုက်ခိုက်ခံရပြီးတဲ့နောက်3ရက်မြောက်နေ့နိုင်ငံတော်ဝန်ထဲကြီးကွဲခြင်းအထိမ်းအမှတ်အဖြစ်နဲ့ဒီကနေ့တနင်္လာနေ့မှာသိဆုံးသူတွေအတွက်နေတဝက်တာညီသက်ဆူတောင်းပွဲတွေလုပ်ခဲ့ပါတယ်ကုလသဥရောပသမဂ္ဂ EU ကလည်းအခုလိုညီသက်ဆူတောင်းပွဲကိုအဖွဲ့ဝင်နိုင်ငံတွေမှပါလှုပ်ဆောင်သွားဖို့ပြောဆိုထားပါတယ်တိုက်ခိုက်မှုတွေကိုကျူးလွန်ခဲ့ကြတဲ့အစွန်းရောက်ချမ်းဖတ်သမားတွေကိုအားလုံးတညီတညွတ်တဲ့တုံ့ပြန်သွားကြဖို့ EU နိုင်ငံသားရဲ့အကြီးအကဲဖက်ဒရီယာမိုဟာရီနီကဘယ်လ်ဂျီယံနိုင်ငံဘရက်ဆယ်မြို့မှာပြောပါရယ်ဒီချိန်ထဲမှာပဲ IS Islamic စစ်သွေးကြွတွေအဓိကခြေကိုရာဆီးရီးယားနိုင်ငံရက်ကာမြို့ကိုဒီမနေ့ကတနင်္ဂနွေနေ့ညနေခင်းမှာပြင်သစ်ကလေကြောင်းကတိုက်ခတ်မှုတွေလုပ်ပြီးတော့စစ်သွေးကြွတွေရဲ့ထိန်းချုပ်ရေးစခန်းတစ်ခုနဲ့တင်တန်းတစ်ခုကိုဖျက်ဆီးခဲ့ပါရယ်ရှင်တူကီနိုင်ငံမှာကျင်းပနေတဲ့ G20 ဆက်မှုအင်အားကြီးနိုင်ငံ20ရဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားကပြည်သူနိုင်ငံပါရီမြို့အချမ်းဖတ်တိုက်ခတ်ခံရမှုဟာယဉ်ကျေးတဲ့ကမ္ဘာကြီးတစ်ခုလုံးကိုတိုက်ခိုက်လိုက်တာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ကမ္ဘာကောင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးမှာကမ္ဘာကုန်သွယ်ရေးစွန့်အင်နဲ့ယာတိဥရုပြောင်းလဲခြင်းဆိုင်ရာကိစ္စရပ်တွေကိုအဓိကဆွေးနွေးကြဖို့ဖြစ်ပေမဲ့မကြခင်ရက်ပိုင်းတုန်းကပါရီမြို့တိုက်ခတ်ခံရမှုကိစ္စကပဲဆွေးနွေးပွဲကြောင်းရာတွေကိုလွှမ်းမိုးခဲ့ပါတယ်။ကမ္ဘာကောင်းဆောင်တွေအနေနဲ့ပါရီမြို့မှာဖြစ်ပွားခဲ့တဲ့ရက်ဆက်ကြမ်းကြုတ်လာတဲ့အကြမ်းဖက်တိုက်ခတ်မှုတွေကိုအပြင်းထန်ဆုံးရှုံးချတဲ့အကြောင်းနဲ့ဒီလိုလုပ်ရဟာဘယ်လိုနည်းနဲ့မှလက်ခံနိုင်စရာမရှိပဲအကြမ်းဖက်လုပ်ရတွေကိုဘယ်လိုနေရာဘယ်လိုပုံစံမျိုးနဲ့ပဲဖြစ်ဖြစ်တညီတညွတ်တဲ့ချိန်မုံသွားမဲ့အကြောင်းလဲကမ္ဘာကောင်းဆောင်တွေကသူတို့ရဲ့ကြီးညာချက်အမူအကျမ်းထဲမှာထည့်သွင်းဖော်ပြထားပါရဲ့ရှင်မြန်မာနိုင်ငံမှာရက်နာထားတဲ့လွှတ်တော်စည်းဝေးတွေကိုဒီကနေ့ပြန်ဆတာမှာလွှတ်တော်တဲ့ကူအပြောင်းအစဉ်ပြေချောမွေစီရေးစေတနာထားဆောင်ရွက်သွားကြဖို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရအောင်ဦးရှိမန်းကလွှတ်တော်အမတ်တွေကိုတိုက်တွန်းပါရယ်စီဝေးကိုတော့ဒေါအောင်ဆန်းစုကြည်လည်းတက်ရောက်နေပါရယ်အခုလွှတ်တော်စီဝေးတွေဟာပြီးခဲ့တဲ့ရွေးကောက်ပွဲရလဒ်တွေအရပေါ်လာမဲ့လွှတ်တော်တက်တမ်းမတိုက်ခင်2010ရွေးကောက်ပွဲအရဖွဲ့စည်းထားတဲ့လွှတ်တော်တွေရဲ့နောက်ဆုံးစီဝေးပဲဖြစ်ပါရယ်ရှင်
Now song yat the engine chuckle ma came to rig up your piapi carava, Dinyani dress season tolo yemuga masumon pipi, sepine sayan engineer garo, zubiel at a yap pipare. Few American at then yap and yamabala season on yamasano chenya, gona yane say an IT, line to me down a sally, kilohertz, dinit, titonia, line to me down a sanga, kilohertz, titic, go changa, line to me down as a dick, kilohertz, nga gonga, nga rugani, diet, tolin pita umaba, Dota shimian to go up, yamapi to be the bam jama shula mazishin, few ego apinas in a dwell at 2 wedges of demare, tma nang lava.
This program has come to you from the Voice of America, Washington.